Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA မိကန်တန်ကနေ2023ခုနှစ်မတ်လ31ရက်တောက်ကြနေညပိုင်း VOA မြန်မာပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ရေဒီယိုထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လင်းပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ကနေထုတ်လင်းပေးသွားမှာဖြစ်ပါတယ်ရှင်။ဒီညရဲ့အစီအစဉ်မှုကကျမစုမမ
မင်္ဂလာပါရှင်။ဘေးရန်ပေါင်းကကင်းဝေးကြပါစေ။ကျမခင်ပြူထွေးပါ။အမေရိကန်သမ္မတဟောင်းဒေါ်နယ်ထရမ့်ကိုတရားစွဲဖို့တရားရုံးဂျူရီအဖွဲ့ကဆုံးဖြတ်လိုက်ပြီးမို့သူဟာရာဇဝတ်မှုနဲ့တရားရင်ဆိုင်ရမယ့်ပထမဆုံးအမေရိကန်သမ္မတဟောင်းဖြစ်သွားပါပြီ။ဖင်လန်နိုင်ငံကိုတော့ NATO မဟာမိတ်အဖွဲ့ဝင်ဖြစ်လက်ခံဖို့အတွက်အဖွဲ့ဝင်နိုင်ငံတွေကသဘောတူလိုက်ကြပါတယ်။မြန်မာစီးပွားရေးဖွံ့ဖြိုးမှုနှုန်းကတော့ဒီနှစ်ထဲမှာတိတိတတ်တာဆုတ်ယုံနိုင်တယ်လို့ကမ္ဘာဘဏ်ကသတိပေးထားပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီလိုမျိုးထိတ်တန့်ရောက်သတင်းတွေနဲ့အတူဒီညရဲ့သတင်းပေးပို့ချက်တွေထဲမှာဆိုရင်တော့ကချင်ပြည်နယ်ရွှေကူမြို့နယ်ထဲမှာစစ်ကောင်စီတပ်နဲ့ကချင်လူမျိုးရေးတပ်နောက် PDF ပူပေါင်းတက်တို့ကြားမှာတိုက်ပွဲတွေပြင်းထန်နေပြီးတော့မနေ့ညတုန်းကရွှေကူရဲစခန်းအတိုက်ခိုက်ခံခဲ့ရပါတယ်။
ရဲကောင်းလာပြီးတော့လာဖြစ်တာကတည်းက7နာရီလောက်တည်းကတည်းက9နာရီမိနစ်လောက်မှညက်တော့ငါစံပြစ်တဲ့ဟာကတော့အေဂျင်စီဖြစ်လာခေါင်းကြီးတောက်လာတဲ့ခုံကြောင်နဲ့ကြာလာစသဖြင့်ပေါ့
ရွှေကူဒေသခံပြောပြပေးခဲ့တာပါရှင်ဒီသတင်းနဲ့အတူစကိုင်းတိုင်းရေဦးမြို့နယ်မှာစစ်တပ်ကနေမြင့်ရှင်းလင်းနေပါတယ်ကရင်နီဒေသကယားပြည်နယ်ဒီမော့ဆိုအရှိချမ်းမှာတော့အထက်တန်းကျောင်းတစ်ကျောင်းလေးကျောင်းကနေတိုက်ခိုက်ခံရပါတယ်ဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်ခုချင်းဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုမက်ခင်ဖြူထွေးနဲ့အတူကျမစုမုံပြောပြပေးပါမယ်ရှင်
အမေရိကန်သမ္မတဟောင်းဒေါ်နယ်ထရမ့်ကိုဆွဲချက်တင်ဖို့နယူးယောက်တရားရုံးဂျူရီအဖွဲ့ကကြာသပတေးမှာဆုံးဖြတ်လိုက်တာကြောင့်သူဟာအမေရိကန်ပြည်ထောင်စုမှာရာဇဝတ်ပြစ်မှုနဲ့တရားရင်ဆိုင်ရမယ့်ပထမဆုံးသမ္မတဟောင်းတစ်ယောက်ဖြစ်သွားပါတယ်။2006ခုနှစ်ကသူနဲ့ဖောက်ပြန်ခဲ့ပူတဲ့လိန်ဖြော်ပြေးရေးအပြာဇက်လန်းတွေကိုရိုက်တဲ့မင်းသမီးစတိုမီဒန်နီယယ်စ်ကို2016ခုနှစ်သမ္မတရွေးကောက်ပွဲမတိုင်ခင်လေးမှာပဲနှုတ်ပိတ်ကဒေါ်လာ3,300ကိုရှေ့နေကတဆင့်ပေးခဲ့တာနဲ့ပတ်သက်လို့နယူးယောက်မြို့မဟန်တန်ခရိုင်ရှေ့နေရုံကနှစ်တွင်နဲ့ချီစုံစမ်းစစ်ဆေးခဲ့ပြီးတဲ့နောက်စွဲချက်တင်မယ်လို့ဂျူရီအဖွဲ့ကဆုံးဖြတ်ခဲ့တာပါအခုချိန်ထိကတော့ဘာမှအတိအကျနဲ့ထရမ့်ကိုစွဲချက်တင်မလဲဆိုတာမသိရသေးပါဘူးလာမယ့်အင်္ဂါနေ့ကျရင်တော့ထရမ့်တရားရုံးရှေ့မှောက်လာရောက်မယ်လို့ခန့်မှန်းရပါတယ်ထရမ့်ကတော့သူ့မှာလုံးဝအပြစ်မရှိတဲ့အကြောင်းသူကိုယ်တိုင်တီထောင်ထားတဲ့ Truth Social လူမှုကွန်ရက်ကတဆင့်မနေ့ကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်သူ့ပေါ်ဆွတ်ဆွဲမှုတွေဟာတမိုင်းမှာအမြင့်ဆုံးအဆင့်နိုင်ငံရေးအရာလှုပ်ရှားမှုရွေးကောက်ပွဲနှောက်ယှက်မှုဖြစ်တယ်လို့ထရမ့်ကပြောပါတယ်စွဲချက်တွေနဲ့ပတ်သက်လို့ပြင်းပြထန်ထန်ပြန်လည်ခြေပသွားမဲ့အကြောင်းထရမ့်ရဲ့ရှေ့နေကလည်းပြောဆိုထားပါတယ်မနေ့ကတရားရုံးဂျူရီအဖွဲ့ဆုံးဖြတ်ချက်ထွက်လာပြီးတဲ့နောက်တရားရုံးရှိမှထောက်ခံဆန္ဒပြသူတချို့စုဝေးခဲ့ကြသလိုထရမ့်ကိုထောက်ခံသူတချို့ကလည်းဖလော်ရီဒါပြည်နယ်မှာရှိတဲ့ထရမ့်ပိုင်မာရာလာဂိုအပန်းဖြေအိမ်ရှိမှစုဝေးဆန္ဒပြခဲ့ကြပါတယ်။ရုံရင်းဆန်ခက်အခြေအနေတွေဖြစ်မလာစေဖို့အတွက်နယူးယောက်မြို့ပါတော့လုံခြုံရေးတိုးမြှင့်ချထားပါတယ်ရှင်။
အင်တာနက်နဲ့ digital နည်းပညာကိုသုံးပြီးတော့တိုင်းပြည်တိုးတက်ကြွယ်ဝဖို့နဲ့အားလုံးပါဝင်ခွင့်ကိုတိုးမြှင့်ဆောင်ရွက်တဲ့ democracy ထက်ပိုးပြီးတော့မှကောင်းမွန်တဲ့အစိုးရစနစ်မရှိပါဘူးလို့အမေရိကန်နိုင်ငံသားရေးဝန်ကြီး Anthony Blinken ကမနေ့ကအမေရိကန်ပြည်ထောင်စု Washington DC မြို့တော်မှာကျင်းပတဲ့ဒုတိယအကြိမ်ကမ္ဘာ democracy ထိပ်သီးညီလာခံမှာပြောဆိုသွားပါတယ
် We're working to make sure that all people have access to digital tools and their benefits becauseOne of the things that
when people can ပြောသွားတာကတော့လူတိုင်း digital နည်းပညာကိုသုံးနိုင်ခွင့်နဲ့အကျိုးကျေးဇူးတွေရပိုင်ခွင့်ရှိဖို့ကျွန်တော်တို့လုပ်ကိုင်နေပါတယ်နည်းပညာသုံးနိုင်ခွင့်ကွယ်ဟနိုင်မယ်ဆိုရင်လူဖွဲ့စည်းရဲ့မညီမျှမှုတွေကိုတိုက်ဖြတ်နိုင်မှုအရာမရောက်ဘဲနဲ့ပေါ်ပြီးတော့တော့နက်နက်ဆိုင်ဆိုင်ကွာဟနေတယ်ဆိုတာကိုတမိုင်းကကျွန်တော်တို့ကိုတင်ခဲ့လို့ပါလို့အမေရိကန်နိုင်ငံသားရေးဝန်ကြီးကပြောဆိုသွားတာဖြစ်ပါတယ်။ဒီနေ့ခေတ်နည်းပညာရဲ့ပုံဖော်ပြောင်းလဲလာမှုတွေနဲ့အညီပြောင်းလဲနိုင်အောင်အမြဲတစေကြိုးပမ်းစားနေပါတယ်ဆိုတာကိုလည်းဝန်ကြီးဘလင်ကန်ပြောဆိုသွားပါတယ်။၃ရက်ကြာကျင်းပတဲ့ဒုတိယအကြိမ်ကမ္ဘာဒီမိုကရေစီထိပ်သီးညီလာခံကိုအမေရိကန်ပြည်ထောင်စုနဲ့အတူကော့စတာရီကာ၊နယ်သာလန်၊တောင်ကိုရီးယား၊ဇင်ဘာဘွေစတဲ့နိုင်ငံတွေကကမ္ဘာကထလုပ်ပြီးတော့ကျင်းပတာဖြစ်ပါတယ်။ Digital ခေတ်ဒီမိုကရေစီနဲ့အင်တာနက်လွတ်လပ်ခွင့်အတွက်တိုးမြှင့်ဆောင်ရွက်ရေးအကြောင်းကိုလည်းမနေ့ကနောက်ဆုံးနေ့မှာဝန်ကြီးဘလင်ကန်ပြောဆိုသွားပါတယ်။နိုင်ငံပေါင်း120ကကိုယ်စားလှယ်တွေ၊အရက်ဖက်အဖွဲ့အစည်းတွေနဲ့နည်းပညာကုမ္ပဏီတွေပါဝင်တဲ့ညီလာခံမှာတော့မနေ့ကယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကအွန်လိုင်းကနေမိန့်ခွန်းပြောသွားပါတယ်ရှင်။
ဖင်လန်နိုင်ငံကိုမြောက်အတ္တလန္တိတ်စာချုပ် NATO မဟာမိတ်အဖွဲ့ဝင်အဖြစ်တူရကီလွှတ်တော်မှမနေ့ကြတာရင်းနေ့နှောင်းပိုင်းတွင်ကအတည်ပြုလိုက်တာကြောင့်ဖင်လန်နိုင်ငံအနေနဲ့နိုင်ငံပေါင်း30ပါတဲ့အနောက်မဟာမိတ် NATO အဖွဲ့ဝင်ဖြစ်ဖို့အတွက်ဖေးချသွားပါပြီ။ NATO မဟာမိတ်အဖွဲ့ဝင်ဖြစ်ဖို့လက်ရှိအဖွဲ့ဝင်နိုင်ငံအားလုံးရဲ့သဘောတူညီချက်လိုအပ်ပါတယ်။ဖင်လန်ကိုလက်ခံဖို့ဟန်ဂရီလွှတ်တော်မှဒီသတင်းပေးစောပိုင်းတွင်ကအတည်ပြုခဲ့ပြီးတဲ့နောက်နောက်ဆုံးအတည်ပြုကိုကျန်းနေတဲ့တူရကီလွှတ်တော်မှမနေ့ညပိုင်းတွင်ကအတည်ပြုလိုက်တာပါ။ဖင်လန်နိုင်ငံဟာရုရှားနဲ့မိုက်800ကျော်နယ်စပ်ချင်းထိစပ်နေတာကြောင့် NATO အဖွဲ့ရဲမှဖင်လန်ပါလာပြီးတာနဲ့ရုရှားနဲ့ NATO ထိစပ်နေမိကနှစ်ဆတိုးသွားမှာပါဖင်လန်အနေနဲ့32နိုင်ငံမြောက် NATO အဖွဲ့ဝင်တရားဝင်ဖြစ်လာဖို့မှာတော့နောက်ထပ်လုံလုံလုံလီအဆင့်အနည်းငယ်ကျန်ပါသေးတယ်ဖင်လန်ကိုအခုနောက်ဆုံးလက်ခံလိုက်တဲ့ဟန်ဂေရီနဲ့တူရကီနိုင်ငံတွေရဲ့လက်ခံအတည်ပြုလာတွေကို NATO အဖွဲ့နဲ့ပတ်သက်တဲ့ဆွေးနွေးစရမ်းတွေထိန်းသိမ်းထားရှိတဲ့အမေရိကန်ပြည်ထောင်စုကိုပေးပို့တာနောက် NATO အတွေ့အမှုချုပ်လက်မှတ်ရေးထိုးထားတဲ့အဖွဲ့ဝင်ဖိတ်ကြားလွှာကိုဖင်လန်ကိုပို့ပြီးတော့ဖင်လန်နိုင်ငံဘက်ကလက်ခံအတည်ပြုလာပြန်လည်ပေးပို့တာစသဖြင့်လှုပ်ထုံးလုံလီတွေကြံနေသေးတာပါဒါတွေပြည့်ရင်တော့တရားဝင်အဖွဲ့ဝင်ဖြစ်လာတော့မှာပါဖင်လန်နိုင်ငံနဲ့အတူ NATO အဖွဲ့ဝင်လျှောက်လာတဲ့ချိန်နဲ့တင်ခဲ့တဲ့ဆွေးနွေးနိုင်ငံကိုတော့တူရကီကအတိမပြုသေးပါဘူး။အချမ်းဖတ်အဖွဲ့အစည်းတွေအဖြစ်တူရကီဆိုရကသတ်မှတ်ထားတဲ့အဖွဲ့တွေကိုဆွေးနွေးနိုင်ငံကပြောပြောပြောင်ပြောင်ဆက်ဆံလုံးနဲ့လို့တူရကီဘက်ကဆွဆွဲပြီးနှစ်နိုင်ငံဆက်ဆံရေးတင်းမာနေတာကြောင့်ဒါကိုအရင်ညှိနှိုင်းဖြေရှင်းနေရတာပါ။အလားတူဟန်ဂရီလွှတ်တော်မှလည်းဆွေးနွေးကို NATO အဖွဲ့ဝင်အဖြစ်လက်ခံဖို့မဲခွဲမဆုံးဖြတ်ရသေးပါဘူးရှင်။
စင်ကာပူမလေးရှားစတဲ့အာရှနိုင်ငံတွေပါဝင်တဲ့ကုန်သွယ်ရေးစာချုပ်အဖွဲ့ CPTPP ထဲမှာတော့ဗြိတိန်နိုင်ငံပါဝင်သွားပြီဖြစ်ပါတယ်။ EU ဥရောပသမဂ္ဂထဲကနေနှုတ်ထွက်ထားတဲ့ဗြိတိန်နိုင်ငံကနေအမေရိကန်ဥဆောင်တဲ့အဖွဲ့ဝင်နိုင်ငံ10နိုင်ငံကျော်ပါဝင်တဲ့ကုန်သွယ်ရေးမိတ်ဖက်အဖွဲ့တွေကိုဝင်ရောက်ခဲ့တာဖြစ်ပါတယ်။ CPTPP လို့အတိုကောက်ခေါ်တဲ့ပစိဖိတ်တလွာပြည်ပြေဆုံးတိုးတက်ရေးကုံသွယ်မှုသဘောတူညီချက်အဖွဲ့တွေကိုဝင်ဖို့သဘောတူညီချက်ရခဲ့ပါပြီလို့ဗြိတိန်နိုင်ငံဝန်ကြီးချုပ်ရရှိဆိုနက်ကဒီကနေ့အစောပိုင်းတုန်းကကြေညာခဲ့တာဖြစ်ပါတယ်။ G7 စီးပွားရေးအင်အားကြီး9နိုင်ငံတွေကအများစုနဲ့ Australia, New Zealand, Singapore, Malaysia, Vietnam, Brunei နိုင်ငံတွေပါဝင်တဲ့အဲ့ဒီအဖွဲ့တွေမှာဗြိတိန်နိုင်ငံပါဝင်လာပြီဖြစ်တဲ့အတွက်အခုဆိုရင်တော့အဖွဲ့ဝင် 12 နိုင်ငံဖြစ်သွားပါပြီ။21လကြာအကြိမ်နဲ့ညှိနှိုင်းဆွေးနွေးခဲ့ပြီးတဲ့နောက်မှာတော့စီးပွားရေးအတွက်ဗပောင်းဆောင်ကနေအရေးပါတဲ့ကုန်သွယ်ရေးစာချုပ်အဖွဲ့ကြီးတွေကိုဒီလိုမျိုးဗြိတိန်နိုင်ငံဝင်ရောက်လာနိုင်တာကတော့ EU ကနေနှုတ်ထွက်သွားပေမဲ့ဗြိတိန်အနေနဲ့အခွင့်အလမ်းသစ်တွေကုန်သွယ်ရေးလွတ်လပ်မှုတွေကိုအမိအယစုပ်ကိုင်လိုက်နိုင်တဲ့တက်သည့်ဖြစ်တယ်လို့ဗြိတိန်ဝန်ကြီးချုပ်ယုံကထုတ်ပြန်ခဲ့ပါတယ်ရှင်။
ဗီယူအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလမ်းမီတာ190 kHz 1505နေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ညနောက်ဆုံးရသတင်းတွေကိုဆက်ပြီးတော့တင်ပြပေးသွားပါမယ်ရှင်။ဒီနှစ် 2023-24 ဘဏ္ဍာနှစ်အတွက်မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုနှုန်းဟာဆူဆူဝါဆုတ်ယုံနိုင်ပွဲရှိပြီးဘဏ္ဍာနှစ်အစဖြစ်တဲ့ဧပြီလ1ရက်နေ့ကနေစက်တင်ဘာလအထိလာမယ့်6လအတွင်းပြည်တွင်းအသတင်းထုတ်ကုန်တန်ဖိုး GDP 300ခန့်နှုန်းလောက်ပဲတိုးနိုင်တယ်လို့ကမ္ဘာ့ဘဏ္ဍာကခန့်မှန်းပါတယ်။မြန်မာနိုင်ငံမှာဆက်လာသိမ်းပြီးတော့နှစ်နှစ်ကြာလာတဲ့အထိပြည်တွင်းပြည်ပခန့်တွေဆက်လက်ဖြစ်ပေါ်နေစေမှုတိုင်းပြည်စီးပွားရေးဆုတ်ယုံနိုင်တဲ့အကြောင်းကိုဒီကနေ့မတ်လ31ရက်နေ့မှာထုတ်ပြန်တဲ့ကမ္ဘာ့ဘဏ်ရဲ့အရှေ့အာရှနဲ့ပစိဖိတ်ဒေသဆိုင်ရာစီးပွားရေးသုံးသပ်ခန့်မှန်းချက်အစဉ်ကစားမှဖော်ပြထားတာပါ။အကြံဖတ်မှုတွေကြေကြေပြန့်ပြန့်ဖြစ်နေတာ၊လျှက်စင်ပြီးပြတ်တောက်မှုအခြေအနေပိုးပြီးတော့ဆိုးဝါးလာတာနဲ့အလုံးမဖြစ်တဲ့ policy တွေကနိုင်ငံရေးနဲ့လူမှုပြဿနာတွေရှိနေပြီးဖြစ်တဲ့တိုင်းပြည်စီးပွားရေးကိုပိုးပြီးတော့ဆိုးဝါးစေလိမ့်မယ်လို့ကမ္ဘာ့ဘဏ်အစဉ်ကစားကဖော်ပြပါတယ်။လျှက်စင်ပြီးပြတ်တောက်တာ၊တည်ယူပို့ဆောင်ရေးခက်ခဲတာ၊စီးပွားရေးကုန်သွယ်ရေးနဲ့ဒီနိုင်ငံသားငွေလဲလှယ်မှုတွေအပေါ်မှာကန့်သက်ထိန်းချုပ်တာမတိကျမရေရာတဲ့ကန့်သက်ချက်တွေပြဋ္ဌာန်းချက်တွေကြောင့်စီးပွားရေးလုပ်ငန်းလုပ်ကိုင်တဲ့အခြေအနေတွေတိုးတက်ကောင်းမွန်လာမှာမဟုတ်ဘူးလို့လည်းအစင်ကန်စားကပြောပါတယ်။အရှေ့အာရှဒေသနိုင်ငံတွေမှာကက်ယောဂါလို့စီးပွားရေးပြန်လဲဥမော်လာတာတွေရှိနေပေမဲ့လို့မြန်မာနိုင်ငံရဲ့စီးပွားရေးတိုးတက်မှုဟာ2019ခုနှစ်ကာလကထက်ပိုပြီးတော့လျော့နေလိမ့်မယ်လို့ကမ္ဘာ့ဘဏ်ကခန့်မှန်းထားပါတယ်။2021ခုနှစ်မှာမြန်မာနိုင်ငံရဲ့ GDP ဟာ18ရာခိုင်နှုန်းရောကျသွားခဲ့ပြီး2022မှာတော့3ရာခိုင်နှုန်းတိုးတက်မှုရှိခဲ့တယ်လို့ဆိုပါရယ်။စားသောက်ကုန်နဲ့လောင်စာဆီဈေးတွေအဆမတန်မြင့်တက်နေတဲ့အချိန်ထဲမှာဒေါ်လာနဲ့လဲလှယ်ရတဲ့မြန်မာကျပ်ငွေတန်ဖိုး31ရာခိုင်နှုန်းကျသွားတဲ့အတွက်မိသားစုတွေအခက်အခဲမျိုးစုံနဲ့ရင်ဆိုင်နေကြရတယ်လို့လည်းကမ္ဘာ့ဘဏ်အစည်းအဝေးကစားမှဖော်ပြထားပါရယ်ရှင်။
ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကရိုဟင်ဂျာဒုက္ခသည်တွေကိုနေရပ်ပြန်ပို့မယ်ဆိုရင်သူတို့လုံခြုံရေးအတွက်အနေရရှိတဲ့အတွက်ဒုက္ခသည်ပြန်ပို့ရေးအစပြုအစီအစဉ်ကိုရပ်ဆိုင်ဖို့လူခွေစောင့်ကြည့်လေ့လာရေးအဖွဲ့ HRW ကဘင်္ဂလားဒေ့ရှ်နိုင်ငံကိုတောင်းဆိုလိုက်ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်နေတဲ့ တင်းချီတဲ့ဒုက္ခသည်တွေကဟိန္ဒူတွေပါဝင်ရိုဟင်ဂျာတထောင်ကိုနေရပြန်လက်ခံမှုမြန်မာစစ်ကောင်စီကစီစဉ်နေတာဖြစ်ပါတယ်။နှစ်နိုင်ငံသဘောတူညီချက်အရပထမအတုပ်ဖြစ်နဲ့ပြန်ပြီးတော့လက်ခံမဲ့လူစည်းရင်းကိုစီစဉ်နေပါတယ်။ကုလသမဂ္ဂရဲ့ပံ့ပိုးမှုနဲ့တရုတ်နိုင်ငံရဲ့ဂျာဝင်စစ်ဆက်မှုအရအဖွဲ့ဝင်18ယောက်ပါဝင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့ဒီလမတ်လတတိယပတ်ထဲမှာပဲရိုဟင်ဂျာဒုက္ခသည်စခန်းလေးစီကိုတွားရောက်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့မြန်မာကိုယ်စားလှယ်အဖွဲ့နဲ့ရိုဟင်ဂျာဒုက္ခသည်တွေကိုအတင်းကျပ်တွေ့ဆုံခိုင်းတာ၊ချင်းချောက်တာ၊လိန်ညာလှည့်ပြားတာရှိခဲ့တယ်ဆိုတာကိုရိုဟင်ဂျာဒုက္ခသည်တွေကပြန်ပြောတယ်လို့ HRW လူခွေအဖွဲ့ကပြောပါတယ်မြန်မာစစ်တပ်ဟာတနိုင်ငံလုံးနေရာအနှံ့လူတွေအစုလိုက်တပ်ဖြတ်တာတွေကျူးလွန်နေတဲ့အချိန်နောက်ရခိုင်ပြည်နယ်ထဲမှာလည်းလူမျိုးရေးခွဲခြားမှုတွေဆက်ပြီးတော့ရှိနေတဲ့အချိန်ဒုက္ခသည်တွေရဲ့သဘောဆန္ဒအရဂုံတိုက်ခါရှိရှိနေရပြန်ရေးအစီအစဉ်တွေအကောင့်ထဲပေါ်ဖို့မဖြစ်နိုင်တဲ့အကြောင်း HRW လူခွေအဖွဲ့ရဲ့တောင်အာရှရေးရာဒါရိုက်တာကပြောဆိုပါတယ်ရှင်
မလေးရှားနိုင်ငံဘန်နာငွေနဲ့ထူထောင်ခဲ့တဲ့ 1MDB ရင်းနှီးမြှုပ်နှံမှုလုပ်ငန်းကြီးရဲ့ဒေါ်လာဘီလီယံနဲ့ချီအလွဲသုံးစားမှုနဲ့ထောင်လန်ချမှတ်ခံထားတဲ့ဝန်ကြီးချုပ်ဟောင်းနာဂျစ်ရာဇက်ရဲ့နောက်ဆုံးယူကံကိုမလေးရှားရဲ့အမြင့်ဆုံးဖက်ဒရယ်တရားရုံးကဒီနေ့မတ်လ31ရက်နေ့ကပယ်ချလိုက်ပါတယ်ဒါကြောင့်ဝန်ကြီးချုပ်ဟောင်းအနေနဲ့ဥပဒေကြောင်းကနေအယူခံဝင်နိုင်တဲ့နည်းလမ်းမရှိတော့ဘဲပြင်လွန်ငင်းချမ်းသာ권ကိုသာမျှော်လင့်နိုင်ပါတယ်သူဝန်ကြီးချုပ်တာဝန်ထမ်းဆောင်ရတဲ့ပထမနှစ်ဒီ2009ခုနှစ်အတွင်းမှာသူပူးတဲ့တည်ထောင်ခဲ့တဲ့ 1MDB ဘဏ်ကနေဒေါ်လာ 4.5 ဘီလီယံလောက်ခိုးယူခံခဲ့ရတယ်လို့အမေရိကန်နဲ့မလေးရှားစုံစမ်းစစ်ဆေးမှုတွေကပြောပါတယ်ခိုးယူထားတဲ့အထက်က1ဘီလီယံကျော်ကတော့ Razet နဲ့ဆက်ဆက်တဲ့အကောင့်တွေထဲရောက်သွားတာတွေ့ရှိရတယ်လို့ပြောပါတယ်ယုံကြည်မှုကိုအလွဲသုံးစားလုပ်မှုအနာလွဲသုံးစားမှု 1MDB ရဲ့လုပ်ငန်းတစ်ခုဖြစ်တဲ့ SRC International ကနေတရားမဝင်ရရှိတဲ့ဒေါ်လာ10တန်းကိုငွေမဲခွာချမှုတွေနဲ့အပြစ်ရှိတယ်လို့တရားရုံးချုပ်က2020ခုနှစ်မှာဆုံးဖြတ်ခဲ့ပြီးတော့ထောင်နဲ့12နှစ်ချမှတ်ထားတာပါရှင
်အိန္ဒိယနိုင်ငံအလယ်ပိုင်းမထရာပရာဒေ့စ်ပြည်နယ်အင်ဒေါ့မြို့မှာဟိန္ဒူဘုန်းကြီးကျောင်းတစ်ခုမှာဘာသာရေးဆူတောင်းပွဲတွေလုပ်နေတဲ့အချိန်မှာလူလေးချင်းကိုမခံနိုင်မဲနဲ့ကြမ်းပြိုကျပြီးတော့အောက်မှာရှိတဲ့ရေတွင်းထဲကိုပြုတ်ကျကုန်လို့35ဦးထပ်မင်းနဲ့တေဆုံးခဲ့ပါတယ်။ကြာသပတေးနေ့ညကရာမနတ်ဖျားကိုဆူတောင်းပွဲလာကြတဲ့လူအုပ်ကြီးရဲ့ဌာန်ကိုကွန်ကရစ်ကြမ်းကနေမခံနိုင်မဲနဲ့ပြိုကျတာကြောင့်ရေတွင်းထဲကိုပြုတ်ကျကုန်တာဖြစ်တယ်လို့ဒီပြည်နယ်ဝန်ကြီးချုပ်ရှပရာစင်းဂျိုဟန်ကပြောပါတယ်။ဒီဖြစ်ရပေါ်မှာစုံစမ်းစစ်ဆေးမှုတွေလုပ်ဖို့ကိုသူအမိန့်ပေးထားတယ်ဘသူမှတာဝန်ရှိတယ်ဆိုတာကိုရှာဖွေနိုင်မှုအစစ်မြစ်စုံစမ်းစစ်ဆေးမှုတွေလုပ်သွားမှာပါဒီရဲကလည်းဒီအမှုကိုတင်ထားပြီးတော့စုံစမ်းစစ်ဆေးမှုတွေကိုအခြေခံပြီးတော့တာဝန်ရှိတဲ့သူတွေကိုအရေးယူသွားမှာဖြစ်ပြီးတော့အခုချိန်မှာတော့ကယ်ဆယ်ရေးလုပ်ငန်းတွေကိုဦးစားပေးပြီးတော့ပျောက်ဆုံးနေသူတဦးကိုရှာနေပြီးဆေးရုံမှာလည်းဒဏ်ရာရသူတွေကကုသမှုခံယူနေတယ်ဆိုပြီးပြောဆိုသွားတာဖြစ်ပါတယ်ရှင် တောက်ကြညရဲ့ထိတ်တန့်ရောက်သတင်းတွေကိုမက်ခင်ဖြူထွေးနဲ့အတူကျမစုမွန်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါရစေ။အခုအရင်ဆုံးတော့ကချင်ပြည်နယ်ရွှေကူဘက်မှာ KIA ပူးပေါင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တို့ကြားမှာတိုက်ပွဲတွေပြင်းထန်နေတဲ့အခြေအနေကိုပြောပြပေးကြပါရစေ။ကချင်ပြည်နယ်ရွှေကူမြို့နယ်ထဲမှာစစ်ကောင်စီတပ်နဲ့ KIA PDF ပူးပေါင်းတပ်ဖွဲ့တို့ကြားမှာတိုက်ပွဲတွေဖြစ်နေတာကတပတ်ကျော်ကြာနေပါပြီ။လေးဆောင်ကတွေပါတိုက်ခိုက်နေတာကြောင့်ကျေးရွာတချို့ကနေနေမီးလောင်ခဲ့သလိုထောင်နဲ့ချီတဲ့ရွာသားတွေဟာလည်းထွက်ပြေးတိမ်းရှောင်နေကြရပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုခင်မောင်စိုးမင်းကတင်ပြပေးထားပါတယ်ရှင်။
ကချင်ပြည်နယ်ရွှေကူမြို့နယ်အတွင်းမှာဒီလမတ်လ23ရက်နေ့လောက်ကစတင်ပြီးတိုက်ပွဲဖြစ်ပွားခဲ့တာပါမတ်လ30ရက်မနေ့ညပိုင်းကတော့ရွှေကူမြို့ရဲစခန်းကိုလာရောက်တိုက်ခိုက်ခဲ့တာတွေရှိသလိုနေကင်းပိုင်းမှာလည်းရွှေကူမြို့နယ်စေမိုင်ကန်အကွာမှာလေကြောင်းတိုက်ခိုက်တာတွေရှိကြောင်းဒေသခံတဦးက VOA ကိုပြောပါတယ်မနေ့
ကညပဲဒီရဲစခန်းလာပြီးတော့လာဖြစ်တာတော့ဒီစစ်နိုင်ရဲ့တူတူကဒါ9နိုင်9မိနစ်လောက်မှညတော့အဲလူတွေဒီကတည်းကတော့ဘာမှမကြားပါဘူး။ငါစံပစ်တဲ့ဟာကတော့အင်ဂျင်ကြီးဖြူလာတယ်၊ခေါင်းကြီးတောက်လာတယ်၊ခင်းကြောင်နဲ့ကြားလာတယ်စသဖြင့်ပေါ့။ဒီအမီးတွေကတော့ဒီတော့မိသားလေးတွေရှိသွားတာပေါ့။အမီးကလည်းပဲဒီမှာရှိနေလာရတော့ဒီကချာလာတော့ဒီကဒီဘုန်းကြီးနာမည်ကမိကြီးလာတော့လည်းအင်ဂျင်ပလောက်လာတော့ဒီကနေကြတော့ပြည်ပြားပြီးအပြစ်ကြတော့မပြီးသေးဘူး။ဆိုပြီးစီတာတိုက်နေနေဝင်ပေါ့။မာဝေးရဲ့စီရင်ရတဲ့ကမ
ရွှေကူမြို့နယ်အတွင်းစစ်ကောင်စီတပ်စစ်ကြောင်းတွေဝင်ရောက်လာပြီးနောက်မန်ဝင်းကျေးရွာအနီးကကျေးရွာတွေကထောင်ထဲချတဲ့ပြည်သူတွေဟာရှမ်းပြည်နယ်ဘက်နဲ့ရွှေကူမြို့ဘော်ကိုတိမ်းရှောင်ခဲ့ကြောင်းဆက်ပြောပါတယ်
်ဒီလိုအဲ့ဒီတည်းကခကြောင်းစတင်ပြီးတော့သူ့မိဆိုတဲ့ခကြောင်းသူ့မိဆိုတဲ့ကတည်တည်ပြီးတော့ပြီးကြတာတော့ဒီနော်ဒီဘက်ကမလာနိုင်တဲ့ဟာဆိုတော့အဲ့ရှမ်းနဲ့ကြာရာရီကြီးရောက်လာတော့အဲ့အဲ့မှာဒီလိုအကောင့်ချပြီးတော့နောက်အရှိကလေးကျွန်တော်ညူတဲ့လည်းလူထောင်ကြည့်ပြီးရောက်ခဲ့တော့တကယ်ရောင်းလာသူကညူတယ်ဒီတော့ပုံကြီးကောင်းနေတော့ခင်ဗျာ
မလ29ရက်နေ့ကတော့ရွှေကူမြို့ပေါ်ကိုရောက်လာတဲ့စစ်ရှောင်တွေကအာဏာပိုင်တွေကနေရပ်ပြန်ခိုင်းတာတွေရှိကြောင်းနဲ့တိမ်းရှောင်နေကြတဲ့ကျေးရွာတွေရဲ့အခြေအနေကိုတခြားဒေသခံတအူးကအခုလိုပြောပါတယ်
။အခုလိုမရှိတော့ဘူးသူကတိမ်းကြောင်းပါတယ်။ပြန်ခိုင်းတယ်ပြန်ခိုင်းတယ်ပုံကောင်းတော့ဘူးဘူးလို့ပြောတာပြန်ခိုင်းတယ်။ဘာလို့ဒီမှာပြောလဲဆိုတော့အခုလူကြီးတွေတော့တော်တော်ပြီးပြန်လာပါလိမ့်မယ်။ဒီမျိုးတွေဒီဆောင်ရောက်တဲ့ပြည်တော်ကများပါလား။ဒီမှာဝန်ကြီးတွေကဒီလိုလုံးလုံးလာလို့လာလို့ပြောကြတာပြောကြတာ။နောက်ဒီကလည်းဒီရှိတယ်လားလို့နောက်ပြီးတော့အင်းပြောင်းရတော့ဒီနောက်ဒီနောက်လာတော့ဘာလို့ဒီလိုအင်းပြောင်းပြီးတော့လိုက်ပြီးတော့ပြန်နေတယ်လို့ပြောတယ်။ဒီကောင်ကြီးကမိသားစုမှာမိသားစုကလည်းဒီလိုမျိုးဖြစ်ပြီးတော့
တချို့ယွာသားတွေကတော့ရွှေကူမျိုးပေါ်ကဆွေမျိုးနီးစပ်နဲ့ရင်းနှီးတဲ့နေအိမ်တွေမှာကိုလုံးနေတာလည်းရှိပါတယ်။အဲ့ဒီလိုတိန့်ရှောင်နေကြတဲ့ယွာတွေထဲမှာစီသာစီမောမန်ခမန္နာငှက်တရာတုံးကောက်စတဲ့ယွာတွေပါဝင်ကြသလိုရွှေကူမြို့တဖက်ကန်းကစင်တက်ရေလဲပေါကုံသဘောအင်းစားတဲ့ကြီးပါတွေလဲပါဝင်ကြောင်းဒေသခံတွေကပြောပါတယ်စစ်ကောင်စီတပ်နဲ့ KIA PDF ပူးပေါင်းတပ်တွေအကြားမတ်လ23ရက်နေ့ကစတင်တိုက်ပွဲဖြစ်ပွားခဲ့ပြီးတဲ့နောက်မှာစစ်ကောင်စီတပ်ကဒေသခံပြည်သူတချို့ကိုဖမ်းဆီးခဲ့ကြောင်းသတင်းတွေထွက်ပေါ်ခဲ့ပြီးမဲ့ဘယ်နှဦးဖမ်းဆီးထားတယ်ဆိုတာကိုတော့အတိမပြုနိုင်သေးပါဘူးမတ်လ25ရက်နေ့ကလည်းစီတောင်မန်ဝင်းနဲ့စီမူလေးကျေးရွာတွေကိုလေရင်နဲ့ဘုံကျဲခဲ့တာကြောင့်နေအိမ်တချို့ပျက်စီးခဲ့တယ်လို့ကျွဲနွားတလေးဆန်တွေသေဆုံးတာရှိခဲ့ကြောင်းကချင်ပြည်နယ်အခြေစိုက်သတင်းမီဒီယာတွေမှဖော်ပြခဲ့ပါတယ်ခင်ဗျာ
ဒါကတော့ရွှေပြည်ကချင်ပြည်နယ်ရွှေကူမြို့နယ်ထဲမှာစစ်ကောင်စီတပ်နဲ့ KIA ပူးပေါင်းတပ်တို့ကြားမှာတိုက်ပွဲတွေပြင်းထန်နေပြီးတော့စစ်တပ်ကလေကြောင်းကနေပါတိုက်ခိုက်နေတဲ့အခြေအနေကိုကိုခင်မောင်စိုးမင်းကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့သခိုင်းတိုင်းရေဦးမြို့နယ်ထဲမှာစစ်တပ်ကနေမြေရှင်းလင်းနေတဲ့အကြောင်းသတင်းကိုတင်ပြပေးကြပါတယ်သခိုင်းတိုင်းရေဦးမြို့နယ်ထဲမှာရှိတဲ့ကြာပန်းညိုကျေးရွာကိုစစ်တပ်ကနေဝင်ရောက်ပြီးတော့နေမြေရှင်းလင်းတဲ့အချိန်မှာတော့ဒေသခံပြည်သူ2ဦးကြီးစံထိမှန်ပြီးဒဏ်ရာရခဲ့ပါတယ်သူတို့ဟာစိုးရိမ်ရတဲ့အနေအထားမှာရှိတယ်လို့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေဘက်ကပြောပါတယ်နောက်သခိုင်းတိုင်းထဲကမြောင်မြို့နယ်ထဲမှာလည်းစစ်တပ်ကနေမြေရှင်းလင်းနေတာကြောင့်ဒေသခံတွေမှာစားဝတ်နေရေးအခက်အခဲတွေဖြစ်နေကြပါတယ်ဒီအကြောင်းသတင်းပေးပို့ချက်ကိုအခြေခံပြီးတော့ကိုငိမ့်ချန်းကပြောပြပေးပါမယ်ရှင်
စကိုင်းတိုင်းရေဦးမြို့တိုင်းရင်ဆေးရုံမှာတပ်ဆွဲထားတဲ့စစ်တပ်ဟာမတ်လ31ရက်ဒီကနေ့မနက်10နာရီမှာမြို့နယ်၄မိုင်နီးပါးကွာဝေးတဲ့ကြာပန်းညိုကျေးရွာကိုတနက်တွေပြစ်ဖောက်ဝင်ရောက်လာပြီးနယ်မြေရှင်းလင်းရေးတွေလုပ်တာပါစစ်တပ်စစ်ကြောင်းသွားရလမ်းမှာရှိနေတာကြောင့်နယ်မြေရှင်းလင်းတာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်ရွာထဲဝင်ရောက်ပြစ်ခတ်မှုတွေကြောင့်ကြာပန်းညိုကျေးရွာကဒေသခံ2ဦးကြီးစံထိမှန်ဒဏ်ရာရခဲ့ပြီးစိုးရိမ်ရတဲ့အနေအထားရှိနေပါတယ်တိုက်ပွဲဖြစ်ပွားတာမရှိဘဲပြစ်တာလို့ဗေဒာကြီးကာကွယ်ရေးအဖွဲ့တာဝန်ရှိသူတို့ကအခုလိုပြောပါတယ်
။ရုံမျိုးနဲ့တိုင်းဆေးရုံနဲ့မှာတက်ဆွဲထားတဲ့စကားစကြမ်းဖတ်အင်အားတရာကန်းကဟိုရုံမျိုးရွှေပြည်သာအထက်ကနေနေပြီးတော့ဟောတော့ကြာပန်းညူရွာထဲကိုပြေဝင်ဝင်နေရ။ဂျီတွေတက်လုပ်ပြီးပြေးရတယ်ပေါ့ဗျာ။ကျွန်တော်တို့ဂျီတူ၂ယောက်ပေါ့ဗျာ။တနက်ထီမှန်ရောရုံမျိုးနဲ့ကြာပန်းညူအကြီးရွာဂျီတူ၂ယောက်ပေါ့။အတအနေဆိုရင်ရတယ်ဗျာ။မန္တလေးကိုသူတို့ခေါ်သွားပြီလေ။ဒါနဲ့ပြန်ရဖို့လွယ်ရောမလွယ်ဘူးလို့ပြောတယ်။ကြာပန်းညူရွာနေနေပြီးတော့ဟောတော့မှကျွန်တော်တို့ဒီကြောင်းချက်မူကြောင်းကိုဖျက်မူကြောင်းပြပြီးဟောတော့မှာရာတော့နောက်ကျွန်းတဲ့ဒီအောင်သူစစ်ကြောင်းထိုးတယ်ပေါ့ဘိုးဘကပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေနဲ့ကဗတ်တန်မဖြစ်တယ်ပြီးတော့
စကိုင်းတိုင်းထဲမှာပဲရှိတဲ့မြောင်မြို့နယ်မှာဆိုရင်လဲစစ်တပ်ကနယ်မြေရှင်းလင်းရေးတွေလုပ်နေတဲ့အတွက်ကြေးရွာအများပြားကဒေသခံတွေတိမ်းရှောင်နေရပါတယ်အခုလိုတိမ်းရှောင်နေရတဲ့အတွက်ဒေသခံတွေစားဝတ်နေရေးအခက်အခဲဖြစ်နေတယ်လို့စစ်ဘေးရှောင်တွေကိုကူညီနေသူတူကအခုလိုပြောပါတယ
်အကုန်လုံးစိတ်ပါပြီးပါတော့အလုံးမောင်းဆိုလို့ရှိရင်အဲ့အလုံးမောင်းအကုန်လုံးစုစုပေါင်းတို့ရွာပဲရောက်တာကတော့အကုန်လုံးပေါင်းလိုက်မယ်ဆိုလို့ရှိရင်တော့9,000 6,000 လောက်တော့ရောက်မယ်အဲ့ဒါကကျတော့တချို့ကလည်းနေရာဒေသမှာအိတ်စရာကြီးစရာလေးတွေအစီအမပြေတဲ့ခါကျတော့တခြားရွာတွေကိုလည်းသွားပြီးတော့ရွှေ့သိမ်းပြီးတော့လွတ်တဲ့နေရာတွေအဲ့ဒါကခါကျတော့9,000 6,000တော့ဖြစ်နေပြဟုတ်လားကျွန်တော်တို့မှကကျတော့အခုစီပင်းရှောင်နေတဲ့အချိန်ကဆိုတော့ကျတော့ဒီမှာဈာကလာလည်းဖြစ်နေတယ်ဆက်ကလေးတွေအများကြီးကျုံလာတဲ့ခါကျတော့ဟိုလုပ်ငန်းတွေကလည်းမလုပ်ရတဲ့ခါကျတော့စာဝတ်နေရတဲ့ခက်ခဲတွေဖြစ်တယ်။စာဝတ်နေခက်ခဲဖြစ်တဲ့ခါကျတော့ကျွန်တော်တို့မှရွာထဲမှာလူခံတဲ့ခါကျတော့လည်းအဆင်မပြေဘူးပေါ့။အဲလိုမျိုးတွေဖြစ်တဲ့ကျတော့ကျွန်တော်တို့မှကတော်တော်လေးတွေကိုခက်ခဲဖြစ်နေတယ်။ဒီဘလူးစစ်ကြောင်းလာတဲ့အချိန်ကနေစပြီးတော့ကျွန်တော်တို့ခက်ခဲများစွာဟိုကြုံတွေ့နေရတယ်ဗျာ။စာဝတ်နေလည်းအဆင်မပြေဘူးလုပ်လဲကောင်းအောင်လုပ်တော့တော်တော်လေးတော်တော်လေးလည်းခက်ခဲဖြစ်တယ်ဟုတ်
။မြောင်မျိုးနယ်ထဲမှာနယ်မြေရှင်းလင်းနေတဲ့စစ်တပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေအကြားစစ်ရေးအခြေအနေတင်းမာနေပါတယ်။ မနေ့မတ်လ3ရက်နေ့ကဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီအကြားတိုက်ပွဲတွေဖြစ်ပွားခဲ့ပြီးကာကွယ်ရေးအဖွဲ့တွေဘက်ကတပ်ရင်း1ကဒုတပ်ရင်းမှုအပါအဝင်ကာကွယ်ရေးတပ်ဖွဲ့ဝင်2ဦးနဲ့ပြည်သူ2ဦးကိုစစ်တပ်ဘက်ကတပ်ဖြတ်သွားခဲ့တယ်လို့ကာကွယ်ရေးတပ်တွေဘက်ကပြောပါတယ်။သေဆုံးသွားတဲ့ဒုတပ်ရင်းမှုရဲ့ရုပ်အလောင်းကခေါင်းကိုစစ်တပ်ဘက်ကဖျက်ယူသွားပုံရတာကြောင့်ခန္ဓာကိုယ်သာကျန်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒေသခံတွေရဲ့အပြောအရစစ်တပ်ရဲ့ဘလူးစစ်ကြောင်းဖြစ်တယ်လို့သိရပါတယ်။ဘလူးစစ်ကြောင်းဟာသခိုင်းမျိုးတာတိုင်ကျေးရွာမှာအစုလိုက်အပြုံလိုက်တပ်ဖြတ်တာတွေအပြင်သခိုင်းမြင်းမှုမြောင်းရေစကြိုစတဲ့မြို့နယ်တွေကနယ်နိမိတ်ထိစပ်နေတဲ့နေရာတွေမှာနယ်မြေရှင်းလင်းရေးတွေလုပ်နေတာလို့ဒေသခံတွေကပြောပါတယ်ခင်ဗျာ
။ကျေးဦးမြို့နယ်ထဲမှာစစ်တပ်ကနယ်မြေရှင်းလင်းနေတဲ့အချိန်မှာအရက်သားပြည်သူတွေထိခိုက်ဒဏ်ရာရတဲ့အခြေအနေကိုကိုငိမ့်ညံကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ကရင်နီဒေသဖြစ်တဲ့ကြရားပြည်နဲ့ဓမောဆိုးမှာအထက်တန်းကျောင်းတစ်ကျောင်းလေးကျောင်းကနေပြီးတော့တိုက်ခိုက်ခံရတဲ့အခြေအနေကိုဆက်ပြီးတင်ပြပေးကြပါမယ်။စည်ရေးပရိပခါတွေဖြစ်နေတဲ့ကြရားပြည်နဲ့ဒေသအခေါ်ကရင်နီပြည်ဓမောဆိုးမြို့နယ်အရှိချမ်းအထက်တန်းကျောင်းတစ်ခုမှာမနေ့တုန်းကလေးကျောင်းနဲ့တိုက်ခိုက်ခံရလို့အရက်သားပြည်သူတို့အုပ်သေးဆုံးပြီးတော့၃ဦးထပ်မနေထိခိုက်ဒဏ်ရာရခဲ့တယ်လို့စစ်ရှောင်ပြည်သူတို့က VOA ကိုပြောပါတယ်။ကြာသပတေးနေ့ကနေဒီကနေ့မနက်ပိုင်းအထိစစ်တပ်ဘက်ကလက်နက်ကြီးတွေနဲ့ပြည်သူတွေရှိနေတဲ့နေရာကိုတောက်လျှောက်ပစ်ခတ်နေတယ်လို့ပြောပါတယ်။စစ်တပ်ကနေပစ်ခတ်နေတဲ့နေရာတွေဟာတကယ်တော့တိုက်ပွဲတွေဖြစ်နေတဲ့နေရာတွေမဟုတ်ဘူးလို့အရက်သားတွေကပြောကြတဲ့သတင်းပေးပို့ချက်ကိုအခြေခံပြီးကိုစော်ဝင်းလှိုင်ကပြောပြပေးပါမယ်ရှင်
။ဒီမောက်ဆုံမျိုးနဲ့အရှိတ်ဘက်ချမ်းထိပိုကလိုကျေးရွာအုပ်စုမှာမလ30ရက်မနေ့ကလေကြောင်းနဲ့တိုက်ခိုက်ခံရလို့အရက်သားပြည်သူတအူးသေဆုံးပြီးသုံးဦးတည်းမနဲ့လည်းထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဒီမော့ဆိုမြို့နယ်အရှိတ်ဘက်ချမ်းကနေဘေးလွတ်ရာမှာတိတ်ရှောင်နေတဲ့စစ်ဆောင်အမျိုးသမီးတအူးက VOA ကိုပြောပါတယ်
။ကျမတို့ဟိုအမေရဲ့ခြံထဲမှာပေါ့နော်သုံးလုံးတော့ကြာသေးတယ်မနေ့ကအဲ့လေကြောင်းတိုက်ခိုက်တဲ့နေရာလေဟိုကျမတို့အမေမိအထက်ကကြောင်းပါလေပြစီနေတော့ဟိုကြောက်ခမ်းနေပါလေမှန်စားနေလဲပွဲတဲ့ဟာလေအများကြီးပဲထိခိုက်လာတော့အများကြီးပါပဲဒါပေမဲ့အကုန်လုံးတော့ရှိတော့မမြင်ဘူးမဟုတ်လို့ရှိလည်းမရှိလည်းဆိုတော့လေတေဝရာတော့ဟိုကျမတို့ကြားလာတော့တယောက်တေဝရယ်သုံးယောက်တော့ဒဏ်ရာရရှိရဲ့အဲ့လိုမျိုးပေါ့
အခုလိုလေကြောင်းကပြစ်ခတ်ခံရတဲ့နေရာတွေဟာရွာကန်အနေချင်းနဲ့စစ်ဆောင်တချို့နေထိုင်တဲ့နေရာတွေဖြစ်ပါတယ်အခုလိုတိုက်ခတ်ခံရတာကြောင့်တချို့ရွာသားတွေဟာဘေးလွတ်ရာကိုထပ်မံပြောင်းရွှေ့တိမ်းရှောင်နေကြရသလိုတချို့ကငွေကြေးအခက်အခဲလမ်းကြောင်းအခက်အခဲတွေကြောင့်ရွာမှာကြံနေရသူတချို့လည်းရှိနေသေးတယ်လို့ဆိုပါတယ်စစ်ကောင်စီတပ်တွေအနေနဲ့တိုက်ပွဲအတွင်းမှာသူတို့ကြရှုံးလာရင်မဆိုင်တဲ့နေရာတွေကိုလက်နက်ကြီးပစ်ခတ်တာတွေလေကြောင်းတိုက်ခိုက်မှုတွေလုပ်လို့ရှိတယ်လို့ဆိုပါတယ
်တိုက်ပွဲလည်းအဲ့ဘက်ခြံမရှိဘူးသူတို့ကလက်နက်ကြီးဆိုရင်လည်းတနည်းကုန်မင်းရပြည်တယ်နောက်ပြီးတော့လေကြောင်းနဲ့လည်းလာတယ်တိုက်ပွဲတွေပါလေမရှိဘူးသူတို့ကအချမ်းမြန်မှာတိုက်ပွဲဖြစ်နေသူတို့ဟိုဘက်ကမနိုင်ဒီဘက်ကမင်းလာပဲလေအထက်အမင်းအဲ့လိုသူတို့ကဖြစ်တယ
်မနေ့ကသူတို့ကျွရဘက်မှာတိုက်ပွဲမရှိပဲတက်ခက်ခံရတာလို့နောက်ထပ်ဒေသခံတဦးကလည်းပြောပါတယ်လက်နေကြီးပြစ်ခတ်မှုတွေကလည်းဒီနေ့မနေ့ပိုင်းအထိပြစ်ခတ်နေသေးပဲလို့ဆိုပါတယ်
တိုက်ပွဲဖြစ်ရတော့အများကြီးဖြစ်မှာမထင်ဘဲမှာတနင်္လာနေ့ဘက်မှာတော့ဖြစ်မှာတော့ဖြစ်တယ်ဒါပေမဲ့ကျမတို့ရဘက်မှာတိုက်ပွဲတော့မရှိဘူးပေါ့ဒါပေမဲ့သူတို့လီနေတော့လာကျင်းနေတယ်အခုလည်းဖြစ်နေတယ်အခုလည်းကြနေလက်နေကြီးကြတော့ဒီမနေ့ပြန်လိုက်ကြတယ်၊ကိုနိုင်ကြတယ်၊ရှင်းနိုင်ခွဲကိုနိုင်ကြတယ်လည်းမသိဘူးခုချစ်စစ်တပ်ရဲ့လက်နက်ကြီးပြည့်တာကြတော့ခုချစ်တော့မရသေးဘူးပေါ့
မနေ့ကတိုက်ပွဲနဲ့ပတ်သက်လို့နှစ်ဖက်အဖွဲ့အစည်းတွေဘက်ကဒီနေ့နေကင်းပိုင်းအထိသစုံတရားထုတ်ပြန်တာမရှိသလို VOA ကလည်းဆက်သွယ်လို့မရပါဘူးစစ်ကောင်စီအနေနဲ့လူသားချင်းစာနာမှုမရှိဘဲလက်နက်မရှိတဲ့အပြစ်မဲ့အရသာပြည်သူတွေအပေါ်ပြစ်ခတ်တက်ခတ်နေတာလို့ဒီမော့ဆိုမျိုးနဲ့အရှိတ်ချမ်းကနေတင်းရှောင်လာတဲ့စစ်ဆောင်မျိုးသမီးကအခုလိုဆက်ပြောပါတယ
်ခုကြည့်တဲ့စီစီတွေအားလည်းမရှိတဲ့စီစီတွေလည်းအဲ့လိုမျိုးသူတို့စီမှာတိုက်ပွဲနဲ့အပြာနာရှိတဲ့ရဲဘော်တွေမဟုတ်ဘဲနဲ့သူတို့ကအဲ့လက်နက်မရှိတဲ့စီစီတွေကလေးတွေလူကြီးတွေလည်းသူတို့တတ်ခိုင်းနေတော့အဲ့ဒါသူတို့မှာဒီနေ့ဒီမှာသာဆန်နေစိတ်ကမရှိဘူးပေါ့နော်ဒီလိုမျိုးလက်နက်မရှိတဲ့ပြည်သူကိုပြစ်ခတ်တိုက်ခိုက်ဖို့ကြတော့လုံးဝမဖြစ်စေဘူးအဲ့လိုကျွန်မတို့ဖြစ်နေ
အခုမလဇန်ကလေးကရှမ်းကယားနယ်စပ်ဒီမော့ဆိုမြို့နယ်ပင်လောင်းမြို့နယ်တွေဘက်မှာရက်ဆက်တိုက်ပွဲတွေပြင်းထန်နေတာအခုချိန်ထိဖြစ်ပါတယ်တောင်းတဲ့ချီတဲ့ဒေသခံတွေလည်းအိုးအိမ်ပြစ်ဘေးလွတ်ရာကိုပြောင်းရွှေ့နေထိုင်ကြရပြီးတချို့ကျေးရွာတွေမှာလူတစ်ယောက်စနှစ်ယောက်စပဲကျန်ခဲ့တယ်လို့ရွာခံတွေကပြောပါတယ်စစ်ပြေဒုက္ခတဲ့အတော်များများဟာအလုတ်ကိုင်မရှိဝင်ငွေမရှိကုန်စည်တုံးကလည်းအစမတန်မြင့်တက်နေတာကြောင့်စားရေးတောက်ရေးအခြေအနေတွေအတော်လေးခက်ခဲနေကြပါတယ်။တချို့သူတွေကအလူရှင်အဖွဲ့အစည်းတွေကိုပဲအားထားနေရပြီးအခုချိန်မှာအလူရှင်တွေမရှိသလောက်နှဲပါလာတာကြောင့်စားနပ်ရိက္ခာပုံမှုကြက်တဲလာနေကြပါတယ်ခင်ဗျာ။
ဒါကတော့ကယားပြည်နယ်ကရင်နီဒေသဘက်ကဆေးရည်အခြေအနေကိုကိုဇော်ဝင်းလိုင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။အခုဆက်ပြီးတော့အမေရိကန်နိုင်ငံဆိုင်ရာသတင်းဆောင်မတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်။အမေရိကန်သမ္မတတွေကိုအီရတ်မှာစစ်ပွဲဆင်နွှဲနိုင်မှုအတွက်အခွင့်အာဏာပေးထားတဲ့ဆယ်စုနှစ်ကြာရှိနေပြီဖြစ်တဲ့ဥပဒေကိုပယ်ဖျက်ဖို့အမေရိကန်အထက်လွှတ်တော်အနေနဲ့စပြီးတော့ကြိုးပမ်းနေပါပြီ။အမေရိကန်လွှတ်တော်အနေနဲ့သူ့ရဲ့အခွင့်အာဏာကိုပြန်ရယူပြီးတော့စစ်အင်အားကိုအလွဲသုံးစားလုပ်တာကိုရှောင်ရှားနိုင်မှုအတွက်ပါတီကြီးနှစ်ရဲ့စလုံးရဲ့သဘောတူတဲ့ကြိုးပမ်းမှုအဖြစ်နဲ့အထက်လွှတ်တော်အမတ်တွေကပြောဆိုကြပါတယ်။ VOA ရဲ့လွှတ်တော်သတင်းတောက်ကက်သရင်းဂျစ်ဆင်သတင်းပေးပို့ထားတာကိုကိုငင်းကျန်းကတင်ပြထားတာရှူစားနာစင်ပါရှင
်။သမရရဲ့စီရေးအသုံးပြုခွင့်အာဏာဟာအမေရိကန်လွှတ်တော်ကပေးတဲ့အရေးကြီးတဲ့ခွင့်ပြုချက်အာဏာတစ်ခုဖြစ်ပါတယ်။စီရင်အားအသုံးပြုခွင့် AUMF လို့ခေါ်တဲ့ဒီအာဏာကို1992ခုနှစ်ပင်လယ်ကွေ့စစ်ပွဲနဲ့2003ခုနှစ်အီရတ်ကိုကျူးကျော်ခဲ့တဲ့အမေရိကန်ရဲ့စစ်ပွဲအတွက်အမေရိကန်လွှတ်တော်ကခွင့်ပြုပေးခဲ့ပါတယ်။ဆယ်စုနှစ်များစွာကြာပြီးတဲ့နောက်အဲ့ဒီတဲကအခွင့်အာဏာတချို့ဟာအဆုံးသတ်တော်မှာပါ။စင်းနေလူများစုခေါင်းဆောင်ချက်ရှူမာက
Americans are tired of endless wars in the Middle East.
အရှေ့လေပိုင်းကမဆုံးနိုင်တဲ့စစ်ပွဲတွေကြောင့်အမေရိကန်တွေစိတ်ပျက်နေပါပြီ။အီရတ်စစ်ပွဲစာအုပ်ပိုင်းကိုတော့မမှတ်မိတဲ့အမေရိကန်တွေအများကြီးအရွယ်ရောက်လာကြပါပြီ။ဒီ AUMF စီရင်အားအသုံးပြုခွင့်တွေကိုဥပဒေစာအုပ်ထဲမှာဒီအတိုင်းပဲထားမယ်ဆိုရင်နောင်လာမယ့်အစိုးရတွေကတလွဲသုံးဖို့ဖြစ်လာမှာပါ။
AUMF စီရင်အားအသုံးပြုခွင့်ကြောင့်အမေရိကန်သမ္မတတွေဟာစစ်စင်ရေးတွေကိုလွတ်တော်အတည်ပြုချက်မပါဘဲလှုံ့ဆော်ဝင်ရှိပါတယ်။ဒီ AUMF တွေကိုခင့်မမိတော့ဘူးလို့ပြောဆိုပြီးပယ်ဖျက်ဖို့လွတ်တော်အမတ်တွေကကြိုးပမ်းနေတာနှစ်ပေါင်းများစွာရှိနေပါပြီ။ဒီမိုကရက်စနေတာဒစ်ဒါဘင်က
No weapons of mass destruction were ever found in Iraq.
အီရတ်မှာလူအမျိုးများတည်စေနိုင်တဲ့လက်နက်တွေလည်းမတွေ့ခဲ့ပါဘူး။စစ်ရေးအသုံးပြုခွင့်ကိုပယ်ဖျက်တာကအမေရိကန်အနေနဲ့စစ်ပွဲတွေလုံးဝဆန့်ကျင်တဲ့နိုင်ငံဖြစ်သွားတာမျိုးမဟုတ်ပါဘူး။အမေရိကန်အနေနဲ့ဖွဲ့စည်းပုံနဲ့အညီအုပ်ချုပ်တဲ့နိုင်ငံဖြစ်သွားတယ်လို့ဆိုလိုတာပါ
။ဒါပေမဲ့လည်းအခုလိုပယ်ဖျက်လိုက်ရင်အမေရိကန်သမ္မတအနေနဲ့ချိန်ချောက်မှုတွေကိုလင်းလင်းမြန်မြန်တုံ့ပြန်နိုင်ဖို့ရွေးချယ်စရာနည်းသွားမယ်လို့ Republican အထက်လွှတ်တော်အမတ်တို့ကဝေဖန်ပါတယ်။ Republican Senator Lindsey Graham က
Americans are serving in Iraq.
အမေရိကန်တွေကအီရတ်မှာတာဝန်ထမ်းဆောင်နေသေးပါ။အီရန်ခိုင်းတာလုပ်နေတဲ့အီရတ်ကရှီးအိုက်ပြည်သူစစ်တွေရန်ကနေဒီစစ်သားတွေကိုကောက်ွယ်ဖို့လိုအပ်တဲ့စစ်ရင်အားသုံးနိုင်အောင်လို့ကျွန်တော်တို့ကတိကျပြင်ဆင်ထားမယ်တာဝန်ရှိပါတယ်
။အမေရိကန်ဖွဲ့စည်းပုံကစီဦးစည်းချုပ်တာဝန်ကိုပေးထားတဲ့အတွက်အမေရိကန်သမ္မတတွေဟာလွတ်တော်ရဲ့ခွင့်ပြုချက်မရဘဲစစ်ရင်အားသုံးတာကြားပြီးဖြစ်တယ်လို့လွတ်တော်ကလည်းတုံ့ပြန်ငြင်းဆန်ခဲ့တာမျိုးရှားပါတယ်။အခုဆွေးနွေးနေတဲ့ AUMF ကိုပယ်ဖျက်မဲ့ဥပဒေမှာလည်းအာဏာအလွဲသုံးစားလုပ်တာကိုကာကွယ်ဖို့နဲ့အမေရိကန်တပ်တွေပြည်ပမှာချင်းချောက်ခံနေရရင်သမရအနေနဲ့ချက်ချင်းတုံ့ပြန်နိုင်ဖို့ကိစ္စရပ်တွေကိုပါထည့်သွင်းထားပါတယ်။စင်းနိတ်နိုင်ငံသားဆက်ဆက်ရေးကော်မတီဥက္ကဋ္ဌဘော့မန်နန်ဒက်စ်က
I know well the threat that Iran poses to us.
အီရန်ကကျွန်တော်တို့မဟာမိတ်တွေကိုပေးမဲ့အန္တရာယ်ကိုကောင်းကောင်းကြီးသိပါတယ်။သူတို့ရည်ရွယ်ချက်ကိုမသိကျင်အောင်ဆောင်နေလို့မရပါဘူး။လိုအပ်ရင်တုံ့ပြန်ဖို့အတွက်နိုင်ငံရေးစံတာရှိဖို့လည်းလိုအပ်ပါတယ်။ဒါပေမဲ့လည်းအမေရိကန်တွေရဲ့အကျိုးစီးပွားကိုအီရန်လက်ကနေကာကွယ်ဖို့အတွက်ဒီပယ်ဖျက်မှုကနေဘာသက်ရောက်မှုမှမရှိနိုင်ပါဘူး
။လာမယ့်အပတ်အတွင်းဥပဒေပြုအမတ်တွေဒီကိစ္စအပေါ်စကားဆစ်ထိုးကြမှာဖြစ်ပြီးအမေရိကန်မဲဆန္ဒရှင်တွေရဲ့အာရုံကိုရဖို့မျှော်လင့်နေပါတယ်။အမေရိကန်စနစ်လွှတ်တော်ကိုဖျက်ဖို့အနေဆုံးလိုအပ်တဲ့မဲ60ကိုရဖို့လည်းမျှော်မှန်းထားပါတယ်။2001ခုနှစ်အာဖဂန်နစ္စတန်စစ်အင်အားအသုံးပြုခွင့်ကိုကဘာအနှံ့အကြမ်းဖက်မှုတိုက်ဖြတ်ရေးမှာဆက်လက်အသုံးပြုဖို့စစ်နိတ်အထက်လွှတ်တော်ကမဲအများစုနဲ့ခွင့်ပြုထားပါတယ်ဒီလိုခွင့်ပြုထားတာကိုပါတီနှစ်ရက်လုံးကထောက်ခံထားပေမဲ့ Republican Senator Rand Paul လူတွေကဝေဖန်ပါတယ
် Both parties have essentially argued
ပါတီနှစ်ရက်လုံးကလူတွေပြောထားတာက 9/11 စစ်အင်အားအသုံးပြုခွင့်ဟာနေရာကန့်သတ်ချက်မရှိဘူးလို့ပြောထားတာပါ IRS စစ်ပွဲအင်အားအသုံးပြုခွင့်ကိုပယ်ဖျက်လိုက်တာကစစ်ပွဲတွေကိုပြီးဆုံးစေမှာမဟုတ်တယ်လို့အသက်တွေကိုကဲတင်နိုင်မှာမဟုတ်ပါဘူ
းအခုလိုပယ်ဖျက်မှုဟာ Republican တွေအများစုရှိတဲ့အောက်လွှတ်တော်ကိုလည်းဖျက်ဆီးရမှာဖြစ်ပြီးတော့ဒီနှစ်နောက်ပိုင်းမှာနှစ်စဉ်ကာကွယ်ရေးအသုံးစရိတ်ဘတ်ဂျက်ကိစ္စရဲ့အစိပ်အပိုင်းဖြစ်လဲဆွေးနွေးနိုင်ပါ रे ခင်ဗျာ
အမေရိကန်သမ္မတတွေအီရတ်စစ်ပွဲဆင်နွှဲနိုင်မဲ့အခွင့်အာဏာပေးထားတဲ့ဥပဒေပယ်ဖျက်ရေးအမေရိကန်ထက်လွတ်တော်ကြိုးပမ်းနေတဲ့အကြောင်းကိုကိုငိမ့်ညံကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင် VOA အမေရိကန်တန်ရဲ့တောက်ကြညာချမ်းထုတ်လင်းချက်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လင်းပေးနေတာဖြစ်ပါတယ်ရှင်ည10နာရီထိထုတ်လင်းပေးမယ်ဒုတိယပိုင်းနာရီဝက်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေဖြစ်တဲ့အမျိုးသမီးကဏ္ဍသုတဆုံလေးအမေရိကန်တခွင်နဲ့သိပ္ပံနဲ့နည်းပညာအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ရှင်
VOA အစီအစဉ်တွေကိုရေဒီယိုရုံမြင်တင်ကြားလို့ဖြင့် Facebook စာမျက်နှာကနေပြီးတော့လည်းနားဆင်ကြည့်ရှုနိုင်ပါသေးတယ်။ VOA မြန်မာပိုင်း Facebook စာမျက်နှာလိပ်စာကတော့ facebook.com/voamis ဖြစ်ပါတယ
်။မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ကနေ2013ခုနှစ်မတ်လ31ရက်တောက်ကြနေညပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ32နဲ့58တို့ကနေဓာတ်ရိုက်ထုတ်လင်းပေးနေတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်။သုတဆုံလေးအမေရိကန်တခွင်နဲ့သိပ္ပံနဲ့နည်းပညာကဏ္ဍမတိုင်ခင်မှာတော့အရင်ဆုံးအမျိုးသမီးကဏ္ဍကိုတင်ဆက်ပေးကြပါမယ်။မြန်မာနိုင်ငံရဲ့ဆရာနာရှင်စန့်ကျင်ရေးလက်နက်ကိုင်လှုပ်ရှားမှုတွေမှာအမျိုးသမီးတွေဟာအရေးပါတဲ့ကဏ္ဍစုံမှာပါဝင်နေကြပြီးတော့လှုပ်ရှားမှုရဲ့တဝက်လောက်ကအမျိုးသမီးတွေဖြစ်ပါတယ်လို့ကိုယ်တိုင်ပါဝင်နေသူတွေနဲ့စီရေးလေလာသုံးသက်သူတွေကပြောပါတယ်။ဘလို့ပုံစံနဲ့ပါဝင်နေကြတာပါလဲ။သူတို့ရဲ့ပါဝင်မှုကဘလောက်အထိအရေးကြီးပါသလဲ။ဒေသခံပြည်သူကာကွယ်ရေးတပ် PDF အမျိုးသမီးရဲဘော်တူတာနဲ့အမေရိကန်စစ်မှုထမ်းဟောင်းလည်းဖြစ်စီရေးကျွမ်းကျင်သူပညာရှင်တဦးလည်းဖြစ်တဲ့ဒေါ်မီမီဝင်းပတ်တို့ကိုဆက်သွယ်မေးမြန်းပြီးတော့ဒီသတင်းမဲ့ရဲ့အမျိုးသမီးကဏ္ဍမှာမက်ခင်ဖြူထွေးဆွေးနွေးတင်ပြထားတာရှူစားနာဆင်ပါရှင်။
There's a path we must choose sometimes. Gotta stand up.
မင်္ဂလာပါ။ဒေါ်မီမီဝင်းပတ်ရောရေပေါ်တူတာရောပေါ့နော်။နှစ်ယောက်စလုံးမင်္ဂလာပါ။ဆိုဒီခဏိကလေကျွန်မအထူးကတော့ဒီမြန်မာနိုင်ငံမှာအခုဆိုရင်အာဏာသိမ်းထားတဲ့နှစ်ကျော်ကာလအတွင်းမှာဒီအာဏာရှင်ကိုဆန့်ကျင်တဲ့လက်နက်ကိုင်လှုပ်ရှားမှုတွေမှာအမျိုးသမီးတွေအများပြားပါဝင်နေတာရှိတယ်။ဆိုတော့ဒီလိုလက်နက်ကိုင်တိုက်ပွဲဝင်နေတဲ့အမျိုးသမီးတွေရဲ့အခမ်းကဏ္ဍဘလောက်ရှိပါသလဲဘလို့ပုံစံနဲ့သူတို့အားဖြည့်ပါဝင်နေကြတယ်လဲသူတို့ရင်ဆိုင်ရတဲ့စိန်ခေါ်မှုရှိတယ်ဆိုရင်လည်းဘလို့စိန်ခေါ်မှုတွေရှိတယ်ဘလို့ကြော်လွားတယ်စသဖြင့်ပေါ့နော်ဒါကိုအဓိကဆွေးနွေးဖို့ဖြစ်ပါတယ်ဆိုတော့အခုလိုပါဝင်ဆွေးနွေးပေးတဲ့အတွက်လည်းကျေးဇူးအများကြီးတင်ပါတယ်ရှင
့်ဟုတ်ကဲ့ပ
ါဟုတ်ကဲ့ဆိုတော့ကျွန်မအရင်ဆုံးရေဘော်ဒုတာကိုမေးချင်ပါတယ်အခုဒီရေဘော်ဒုတာအပါဝင်ပေါ့နော်အမျိုးသမီးတွေအနေနဲ့ဒီလက်ရှိအာဏာရှင်ဆန့်ကျင်လက်နက်ကိုင်လှုပ်ရှားမှုတွေမှာဘလို့ပုံစံနဲ့ဘလို့အခမ်းကဏ္ဍတွေမှာအထူးကပါဝင်နေကြပါလေအမျိုးသမီးတွေဘလောက်များများပါဝင်နေတယ်ဆိုတော့အချင်းချုပ်လေးပေါ့အရင်ဆုံးနည်းနည်းပြောပြပေးပါလား
ဟုတ်ကဲ့အမျိုးသမီးတွေကတော့တက်နေသားလိုက်အဲရေအတွက်ကွာချမယ်လို့ထင်ပါတယ်ဒါမဲ့ပါဝင်တဲ့တက်တွေလည်းရှိတယ်လို့မပါတဲ့တက်တွေလည်းရှိနိုင်တယ်လို့ထင်တယ်သူတို့ပါနေတဲ့ပုံစံတော့လောလောဆယ်ကတော့ဒီအဲနောက်ပိုင်းကဟိုဆက်သွယ်ရေးနဲ့ထောက်ပို့လုပ်ငန်းတွေမှာပါကြတယ်နောက်တကတက်မှရှိတဲ့စီမံခန့်ခွဲရေးနဲ့အဲစည်ရင်းနဲ့ဆိုင်တဲ့ကိစ္စတွေမှာလည်းပါကြတယ်လို့ဟုတ်ကဲ့
ဆိုဒီပါဝင်မှုအားကရောအားကောင်းတယ်လို့ပြောနိုင်သလားရှင
်ပါနေတဲ့တယောက်တယောက်ချင်းစီရဲ့အားကတော့ကောင်းမယ်လို့ထင်ပါတယ်ဒါမဲ့အရေးအတွက်အများကြီးဆိုတာတဲ့အီသွေးနဲ့ပို့ပြီးပါကြတယ်လို့ပဲကျွန်မကတော့သုံးသပ်ချင်ပါတယ
်ဟုတ်ကဲ့ပါရှင်ဆိုတော့ဒါလူတယောက်နဲ့တယောက်ကတော့သူလုံနိုင်တဲ့စွမ်းဆောင်မှုအပိုင်းဒီကျွမ်းကျင်မှုအပိုင်းကတော့မတူတာတွေရှိတာပေါ့နော်ဆိုတော့မျိုးသမီးနဲ့မျိုးသားချားမှာဆိုလို့ရှင်လည်းဒီလိုစွမ်းဆောင်ရေးမတူတာတွေရှိပါတယ်ဆိုတော့အခုရေဘော်တူတာအနေနဲ့ရောကိုအတိကပါဝင်နေတဲ့အခမ်းကဏ္ဍမှာအားရချင်တယ်မှုရှိပါသလ
ားကျွန်မပါနေတဲ့အစိတ်ပိုင်းမှာတော့အားရချင်တယ်မှုရှိပါတယ
်ဟုတ်ကဲ့ပါဆိုတော့ဒေါ်မီမီဝင်းဘတ်ကိုတော့တက်မေးချင်ပါတယ်ဆိုတော့ဒီလိုမျိုးစီရေးကဏ္ဍမှာအမျိုးသမီးတွေအနေနဲ့ဒီသူတို့ကျွမ်းကျင်မှုဘိုင်းပေါ့နော်စွမ်းဆောင်ရေးအားတာချက်တည်ဆူလို့ရှိရင်ဘလို့ရာတွေရှိနိုင်မလဲဒါဒေါ်မီဝင်းဘက်ကကိုယ်တိုင်ကတစ်ချိန်တုန်းကလည်းအမေရိကန်စစ်တပ်မှာစစ်မှုထမ်းခဲ့တဲ့သူတယောက်ဖြစ်တယ်လို့လက်ရှိမှာလည်းဒါစစ်မှုရေးရာကျွမ်းကျင်ပညာရှင်တယောက်ဆိုတဲ့အခါကျတော့ပေါ့ဒီအမျိုးသမီးတွေရဲ့စွမ်းဆောင်နိုင်အားနဲ့ပတ်သက်လို့ဘလို့များသုံးသပ်ပြောနိုင်မလဲရှင
့်ဟုတ်ကဲ့အခုတော်လန်ရေးမှာပေါ့နော်ဒီတော်လန်ရေးဒီတစ်ခါတော်လန်ရေးမှာအမျိုးသမီးတွေအများကြီးပါတယ်ဒါပေမဲ့အခုနောက်ဆီယမ်မရေဘော်တူတာပြောသွားသလိုပဲပေါ့နော်ရှေ့တန်းမှာကျတော့တိတ်ပြီးတော့မတွေ့ရဘူးဘာလို့လဲဆိုအဲ့ဒီဥစ္စာကဟိုအရင်တော့ကပေါ့နော်ရှေးယိုဆန်နေ
ဆင်လာပေါ့ဘင်းကအဆင်လာရဆိုရင်အမျိုးသားတွေကပဲရှေ့တန်းမှာရှိခဲ့ကြတယ်လို့ဖြစ်တော့လေ
ဟုတ်တယ်ဟုတ်တယ်အဲ့ဒီရှေ့တန်းလို့ပြောလိုက်လို့ရှိရင်ဟိုသူတို့တွေကဒီဥစ္စာအမျိုးသမီးနဲ့မဆိုင်ဘူးလို့ပြောတဲ့ in the mindset ya shi ni ti da bo le da ba me di a long to lan ye so de u sa ga jama le myan pyo de ta nat kai no ma ta nat pit do ma to lan ye ma hoh pu no a long ga to lan ye so ro ba pyan pi lo tong tat lite de kha ma jama lo twa twi ya 60 ya kai no a myo thami yu phin ni hoh ke to lo myan myar lo shi da ma ma shi yin ma shi bu da ba me a nau ba ma a mya yi de DIP, DIP, defection, no? International pressure. Now, people support, support, no? So, mindset,
ชินีดีเลยหลุดอยู่ยาได้ดิอกุตอมมี่วินเป็ดเปียวตัวได้อัจฉะดิปอนเนาะฉิกันพี่รอบุยดีๆเยบ่ตุจะอนีเนยอดิเล็กชิกู้เยกู้ไปผัดตามหมู่ยาปอดิเล็กชิดิละนักไก่หลุช่าหมู่มาอะเมียวตะมี่ฤตะเกเล็กตุ่ยจัจจาเนอโจชิชิป่าวินสอนยะไนเนอณีทามิวตุ่ยบาดล่ะอะห่าวเลเนเนล่ะเปียวๆไปบาล่ะเมียวตะมี่ฤตะเกอโจชิชิเนเล็กตุ่ยจัจจาปาเนียดิเล็กชิเดชิเดมาไตเว้ตะเกไลวินนี่เดเมียวตะมี่ฤเล็กชิเดไอ้โลเว้ ซีแล้วมาตาวินมีอยู่เหมือนแล้วนอกด้านมาหลูแอดตาริอกုံลงด้วยกูอลุ้งลงนี่แหละမျိုးသမီးရေရှိတယ်နောက်တရင်ချက်လက်စုဆောင်နေတဲ့မျိုးသမီးရေရှိတယ်နောက်တစ်ခုကတော့ဒီတက်တစ်ခုလုံးရဲ့အရေးအကြီးဆုံးစိတ်ပိုင်းလို့ခေါ်မယ်ဟိုထောက်ဖို့ကဏ္ဍပေါ့နော်ထောက်ဖို့ဆိုတာကဒီဖန်ရေးဇင်းကိစ္စကိုပြောတာမဟုတ်ဘူးတက်တစ်ခုလုံးရဲ့ဒီထောက်ပေါ့နော်အဲ့ဒီထောက်ကဏ္ဍတွေမှာသူတို့တာဝန်ယူနေ
တွေဆိုလို့ရှိရင်လည်းရှေ့တန်းအထိသွားပြီးတော့တော်တော်နီးတဲ့အနေအထားပေါ့နော်ရှေ့တန်းနဲ့အထိကိုရအောင်တာဝန်ယူပြီးတော့မှလှုပ်ဆောင်ပေးနေတဲ့စစ်တပ်ဖွဲ့ဝင်အမျိုးသမီးတွေလည်းရှိကြတယ်အဲ့တော့အမျိုးသမီးတွေကသူ့ခန္ဓာနဲ့သူကတော့ကြာကြာနာနာစနစ်တကျဆွမ်းဆောင်ရင်းမြင့်မြတ်မာမာနဲ့အလုပ်လုပ်နေတယ်လို့ကျွန်မကတော့ထင်ပါတယ်ဒီအမျိုးသမီးတွေအနေနဲ့စိန်ခေါ်ရတဲ့အခက်အခဲတွေရောဘာတွေများရှိနိုင်မလဲအတိအကျတော့ဒီအမျိုးသမီးအတမန်အမျိုးသမီးတယောက်ရှင်တန်းတဲ့ဘွားတွေကနေဒီလိုရဲဘော်တယောက်ဖြစ်နေပြစ်ချခံလိုက်ရတဲ့သဘောဖြစ်သွားတာပေါ့နော်အဲ့လိုရဲဘော်တယောက်ဖြစ်နေပြစ်ချခံလိုက်ရတဲ့အခါမှာပထမဦးဆုံးစတင်ကြုံတွေ့ရတာတော့နေရာထိုင်ခြင်းအခက်အခဲစတင်ကြုံတွေ့ရမယ်နောက်တစ်ခါကျတော့ဒီလိုပြတကူကြီးတန်ရှင်းမှုနဲ့ကိစ္စနဲ့ပတ်သက်တဲ့အခက်အခဲတွေအဲနောက်တစ်ခုကတော့အတူရှင်တွဲနေထိုင်ရတဲ့အခါမှာလည်းအခက်အခဲတွေနည်းနည်းများတော့ကြုံတွေ့ကြတာပဲဒါပေမဲ့အပြန်အလှန်ကူညီဆောင်ရှောင်ရင်းနဲ့ပဲဒီလိုပဲဖြတ်ကျော်သွားကြတာပါပဲဟုတ်ကဲ့ပ
ါဟုတ်ကဲ့ဆိုတော့ဒါဆော့ဆော့ကလည်းတော်မင်မူပဲပြောတယ်အစင်ဆက်အားဖြစ်ဆိုလို့ရှိရင်အမျိုးသမီးတွေကတိုက်ခတ်ရေးကဏ္ဍမှာရှေ့တန်းမှာဦးဆောင်တဲ့နေရာမှာမရှိတတ်ကြဘူးနောက်ကွယ်ကနေပံ့ပိုးမှုများတယ်ဒါပေမဲ့အခုရဲဘော်တူတာပြောတဲ့အတိုင်းဆိုလို့ရှိရင်တော့ကဏ္ဍအသီးသီးမှာတော့သူ့ဟာနဲ့သူရှိနေတယ်ဆိုတော့ဒါကအရင်အစင်လာကိုချိုးဖောက်တဲ့အခြေအနေတစ်ခုရောက်နေတယ်ဆိုတာမျိုးပြောလို့ရနိုင်လားအားရချင်တဲ့တို့တက်ပြောင်းလဲလို့ပြောနိုင်မလ
ားမှန်ပါအားရခြင်းနဲ့တည်းကျမတို့အမျိုးသမီးတွေကအခွင့်အရေးဆိုတာကိုတောင်းဆိုစရာတကယ်ကမလိုဘူးလေဟိုကိုယ်တိုင်လောက်ပြရင်းနဲ့ပဲဒီဟိုလိုအပ်ချက်တစ်ခုကိုလောက်ဆောင်ရင်းနဲ့ပဲကိုယ်တိုင်ရဲ့စွမ်းရည်ကိုထုတ်တုံးပြီးတော့လိုအပ်တဲ့နေရာမှာဖြည့်ဆည်းပြီးအလုပ်လုပ်နိုင်တဲ့သူဖြစ်ပါဖို့ပဲလိုရလို့ကျမကတော့ထင်ပါတယ်
။ရဲဘော်တူတာပြောတဲ့အတိုင်းဆိုလို့ရှင်တော့အားရစရာအချက်တည်းကပိုများတယ်လို့တော့ဖြစ်နေတာပေါ့နော်။ဒါပေမဲ့တကယ်တမ်းကျမတို့အပြစ်မှာဒီဥစားမှုအခန်းကဏ္ဍမှာကြည့်လို့ရှင်တော့မျိုးသမီးတွေတွေ့ရတဲ့အခြေအတွက်ကတော့နေနေသေးတယ်ဆိုတာမျိုးကလည်းဒါညင်းလို့ရမယ့်အချက်လို့တော့မထင်ပါဘူး။အမျိုးသမီးတွေရဲ့တကယ်စွမ်းဆောင်နိုင်တဲ့သူတို့ရဲ့အားကောင်းချက်တွေကိုဖော်ထုတ်ပြီးတော့ဒါနောက်တစ်ဆင့်ပို့ပြီးတော့တိုးတက်အောင်လုပ်နိုင်မယ်ဆိုလို့ရှင်ဒီအနေအထားတစ်ခုကပို့ပြီးတော့များရှေ့ကိုရောက်နိုင်မလားပေါ့နော်ဒီပေါ်မှာအဒေါ်မီမီဝင်းဘတ်ကဘယ်လိုများသုံးသပ်နိုင်မလဲရှင
်ဟုတ်ပါတယ်ဟိုကျမတို့ရဲ့ဒီ statistic ကပြောတာက60ရာခိုင်နှုန်းကအမျိုးသမီးပါဝင်တယ်လို့ပြောတာဒီဒေါ်လာရေးတစ်ခုမှာပေါ့နော်အားလုံး level tactical levelအနည်းပါလေ operational level strategic level အားလုံးမှာ60ရာခိုင်နှုန်းလောက်ရှိဆိုတော့60ရာခိုင်နှုန်းရှိလို့ရှိရင်အနည်းဆုံး60ရာခိုင်နှုန်းအုပ်ချုပ်မှုပိုင်းမှာပေါ့နော်အမျိုးသမီးလို့တွေ့ဖို့တွေ့ but you can expect that ရှိ
လို့ဥစားမှုပိုင်းမှာလည်းအနည်းဆုံးတော့ဒီ50 60ဝန်းကျင်ရှိနေတဲ့ဆိုတဲ့အနေအထားပေါ့ဒါဆိုမျိုးသမီးဒီ60ရာခိုင်နှုန်းရှိတယ်ဆိုသူတို့ရဲ့ကိုစားပြုမှုကလည်း60ရာခိုင်နှုန်းတော့ဝန်းကျင်ပေါ့ရှိတဲ့နယ်ပေါ့
ဟုတ်တယ
်အခုက statistic တီတီအချက်လက်တွေရရှိမနေဘူးလို့ဟိုပြောရမှာလားရှင့် Okay, အခုမတွေ့ရဘူး။ဘာကြောင့်မတွေ့ရလဲဆိုတော့ခုနပြောသလိုပေါ့နော်။အမျိုးသမီးတွေအဲဟိုနဲ့ဒီဒီမြန်မာ society ရဲ့ mindset ကအမျိုးသမီးဆိုလို့ရှိရင်ခေါင်းဆောင်မှုကိုပေးဖို့အတွက်ကအရန်ဝင်လေးတယ်မလုံနိုင်ဘူးမလုံဆိုတဲ့ဥစ္စာကအခုတည်းကရှိနေသေးတယ်လို့ဒီ statistic နဲ့ပြန်ပြီးတော့သုံးသပ်လိုက်လို့ရှိရင်တွေ့နေရတယ်။အခုတော်လန်ရေးမှာအဲကျမအမြဲတမ်းပြောတယ်ဟိုနဲ့အာတကယ်လို့ထိထိရောက်ရောက်ပို့ပြီးတော့တိုးတက်အောင်လှုပ်ချင်တယ်ဆိုလို့ရှိရင်အမျိုးသမီးတွေကိုအာပို့ပြီးတော့သူတို့ပြည့်ပြည့်စုံစုံသူတို့မှာရှိနေတဲ့ swine in တွေ you know in အားတွေကိုပြည့်ပြည့်စုံစုံပို့ပြီးတော့သုံးနိုင်လေလေဒီတော်လှန်ရေးကပို့ပြီးတော့ရှေ့ရောက်ဖို့အတွက်ကများနေလေ right ဆိုတော့အခုမှပြန်ကြည့်ခုနပြောတဲ့ statistic နဲ့ပြန်ကြည့်လိုက်လို့ရှိရင်60ရာခိုင်နှုန်းမတွေ့တဲ့ကာလပတ်လုံး right ခေါင်းဆောင်မှာမတွေ့တဲ့ကာလပတ်လုံးကျမတို့ဒီဥစ္စာအမျိုးသမီးတွေရဲ့အင်အားအားလုံးကိုပြည့်ပြည့်စုံစုံမသုံးထားနိုင်ဘူးမတုံးထားနိုင်ဘူးလို့ပြောလို့ရတယ်အဲ့လိုမျိုးမတုံးထားနိုင်ဗမာကာလာပတ်လုံးတော်လှန်ရေးအတွက်အောင်မြင်မှုကလည်းနေတယ်ဘာလို့ဆိုတော့ကျမတို့ဒီဟိုနေဗာလဲဒီအမျိုးသမီးတွေကသူတို့ရဲ့အင်အားကိုတုံးနိုင်ကျမမြန်မာပြောတာပြည်ပကကူညီကြရအောင်မလို့ပုံမှန်ရှိတဲ့ဥစ္စာကိုအပြည့်အစုံတုံးဖို့လိုအပ်တယ်အမျိုးသမီးတွေနဲ့မကပါပဲအိုးဗာလဲလူငယ်တွေလည်းအခုတည်းကကျမတို့ကအပြည့်အစုံမတုံးနိုင်ဘူး right အမျိုးသမီးလူငယ်တွေဆိုပူတော်မဆိုသေးဘူးright so အဲ့လိုမျိုးသုံးနိုင်လာလို့ရှိရင်ဒီဥစ္စာပို့ပြီးတော့ဗာလဲအောင်းမြင်အောင်လုပ်နိုင်ပါဘူး
back in future season တင်ဆက်ပေးခဲ့တဲ့အမျိုးသမီးခန္ဓာကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့သိပ္ပံနဲ့နီးပညာခန္ဓာမတိုင်ခင်မှာတော့တူတာဆောင်လေးအမေရိကန်တစ်ခွင်အစီအစဉ်ကိုတင်ဆက်ပေးကြပါတယ်။အသက်မပြည့်သေးတဲ့သူတွေ social media ကိုအသုံးပြုမယ်ဆိုရင်မိဘတွေရဲ့ခွင့်ပြုချက်လိုမဲ့ဥပဒေကိုယူတာပြည်နယ်မှာပထမဆုံးပြဋ္ဌာန်းလိုက်ပါတယ်။ AI နီးပညာကိုသုံးပြီးတော့တနက်သမားတွေကိုစောင့်ကြည့်မယ်နီးပညာအကြောင်းစာရာတွေကိုစူးစီးပြီးဒီသတင်းမဲ့ရဲ့တူတာဆောင်လေးအမေရိကန်တစ်ခွင်အစီအစဉ်မှာကိုအောင်အောင်ကတင်ပြပေးထားပါတယ်ရှင်။
အမေရိကန်ပြည်အောင်စုမှာအွန်လိုင်းလူမှုကွန်ရက်ကိုသုံးဖို့မိဘတွေခွင့်ပြုချက်ရမှသုံးရမယ့်ဥပဒေနှစ်ခုကိုယူတာပြည်နယ်ကပြဋ္ဌာန်းလိုက်ပါတယ်။ Instagram, TikTok နဲ့ Facebook စတာတွေကိုသုံးတဲ့အခါမှာအသက်16နှစ်အောက်ကလေးတွေအနေနဲ့မိဘတွေရဲ့ခွင့်ပြုချက်ရယူရမှာဖြစ်ပါတယ်။ TikTok Video App အသုံးပြုခွင့်အမေရိကန်ပြည်အောင်စုမှာပိတ်ပင်ဖို့လွှတ်တော်အမတ်တွေကကြိုးပမ်းနေတဲ့အချိန်ထဲမှာလူငယ်တွေကတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့သဘောထားအမျိုးမျိုးနဲ့တုံ့ပြန်နေကြတာပါ။ကလေးတွေစေကျော်တက်တွေအနေနဲ့အွန်လိုင်းလူမှုကွန်ရက်ဆိုရှယ်မီဒီယာကိုသုံးတဲ့အခါမှာမိဘတွေရဲ့ခွင့်ပြုချက်ရယူရမယ့်ဥပဒေကိုယူတာပြည်နယ်ကပထမဆုံးပြဋ္ဌာန်းလိုက်ပါတယ်လူမှုကွန်ရက်မီဒီယာတွေရဲ့ဆွဲဆောင်ဖျားယောင်းမှုတွေကိုဆက်ပြီးတော့လက်တင်ခံမှာမဟုတ်ဘူးလို့တာဝန်ရှိသူတွေကပြောကြားထားပြီးမက်လာကုံမိုင်းမှာဒီဥပဒေကိုပြဋ္ဌာန်းလိုက်တာပါ
And social media companies know their products.
လူမှုကွန်ရက်မီဒီယာတွေဟာစိတ်တောက်တွေဆိုတာကိုအဲ့ဒီကုမ္ပဏီတွေသိပါတယ်။ဒီ app တွေဟာလူစိတ်ကိုဆွဲလန်းစေအောင်ဖန်တီးထားတာပါ။မိဘတွေအနေနဲ့ဖြစ်ဖြစ်ခေါင်းဆောင်တွေအနေနဲ့ဖြစ်ဖြစ်ကျွန်တော်တို့မှာလူငယ်တွေကိုကာကွယ်ဖို့တာဝန်ရှိပါတယ်လို့ Utah ပြည်နယ်အုပ်ချုပ်ရေးမှူး Spencer Cox ကပြောသွားတာပါ။ Utah ပြည်နယ်ကပြဋ္ဌာန်းလိုက်တဲ့ဥပဒေအရလူမှုကွန်ရက်အသုံးပြုတဲ့ကလင်းငယ်တွေထိခိုက်နစ်နာမှုရှိလာရင်ကုမ္ပဏီတွေကိုတရားဆွဲဖို့လွယ်ကူသွားစေပါတယ်။လူမှုကွန်ရက်မီဒီယာတွေကိုအသုံးပြုမယ်ဆိုရင်အသက်အရွယ်ကိုစိစစ်ပြီးမှသာအသုံးပြုခွင့်ပေးနိုင်မှာလည်းဖြစ်တာကြောင့်ဤပညာကုမ္ပဏီတွေကတော့ဒီဥပဒေကိုစန့်ကျင်ကြပါတယ်။ American Congress လွတ်တော်လူမှုကွန်ရက်မီဒီယာ TikTok app အသုံးပြုနေကြတာကိုတားဆီးဖို့ကြိုးပမ်းနေတဲ့အချိန်ထဲမှာ Utah ပြည်နယ်ကအခုလိုဥပဒေထုတ်ပြန်လိုက်တာပါ American ကလေးတွေရဲ့စိတ်ပိုင်းဆိုင်ရာကျန်းမာရေးကိုထိခိုက်စေတဲ့အကြောင်းအရာတွေကို TikTok app မှာတွေ့ရတဲ့အပြင်ဒီကုမ္ပဏီဟာတရုတ် Communist Party ရဲ့ထိန်းချုပ်မှုအောက်မှာရှိနေတယ်ဆိုပြီးတော့ American ပြည်ထောင်စုမှာသုံးဆွဲခွင့်တားဆီးဖို့ဆောင်ရွက်နေတာပါအခုလိုသာပိတ်ပင်မယ်ဆိုရင်တော့လူငယ်တွေရဲ့စန့်ကျင်မှုကိုရင်ဆိုင်ရမှာပဲလို့ပြောကြပါတယ
် I think Gen Z would sort ofin their way riot around
Gen Z မျိုးဆက်တွေကသူတို့လှုပ်ချင်တာကိုဆက်လုပ်မယ်လို့ထင်ပါတယ် Instagram Twitter တို့ကိုတုံးကြမှာမဟုတ်ပါဘူးကုမ္ပဏီတစ်ခုခုဒါမှမဟုတ်တယောက်ယောက်က TikTok ကိုဝယ်ပြီးတော့ဒီတိုင်းဆက်ရှိနေမယ်ထင်ပါတယ
် Personally I don't really have anything to hide
ကျွန်မမှာဘာမှဖွက်ထားစရာမရှိပါဘူးလူတွေကသူတို့သိချင်တာသိအောင်လုပ်ကြတာကျွန်မအတွက်တော့ဘာမှမဖြစ်ပါဘူး social security ID နံပါတ်တွေကလွှဲရင်ပေါ့ကိုမဘာမှထိန်ချန်ထားစရာဘာအကြောင်းမရှိဘူးဆိုတာတခြားသူတွေကတိမာကိုဘာမှစိုးရိမ်နေစရာလည်းမလိုပါဘူ
းအထူးသဖြင့် social media မှာလေ့လာနိုင်တဲ့သင်ခန်းစာတွေအများကြီးရှိကြောင်းလည်းသူကထောက်ပြပါတယ်တရုတ်ပိုင် TikTok company ဟာ American လူငယ်တွေဘာတွေကိုသဘောကျတဲ့လဲဆိုတာကိုစုံစမ်းထောက်လန်းပြီးနောက်လူငယ်တွေသဘောကျနိုင်တာတွေကို application မှာအလိုအလျောက်ပေါ်လာအောင်လုပ်ပြီးတော့စိတ်ကျန်းမာရေးထိခိုက်စေတာတွေကိုပြသလာနိုင်ကြောင်းကျွမ်းကျင်သူတွေကထောက်ပြထားတာပါ
I watched the video about the privacy agreement and apparently
ကျွန်တော်ကြည့်တဲ့ကိုရေးအချက်လက်မျှဝေရမယ်သဘောတူညီမှုနဲ့ပတ်သက်တဲ့ဗီဒီယိုတစ်ခုထဲမှာကိုဘက်ကသဘောတူလိုက်ပြီးဆိုတာနဲ့သူတို့ကကိုဖုန်းထဲကကိုအဆက်အသွယ်တွေရဲ့နာမည်နံပါတ်အကုန်လုံးကိုသူတို့ကြည့်လို့ရသွားပါတယ်ဒါတော်တော်စိတ်ရှုပ်စရာကောင်းတဲ့ကိစ္စပါချက်ချင်းလဲ app ကိုပြန်ဖြတ်လိုက်ပါတယ်သူတို့အဲ့ဒီလိုမျိုးကိုယ့်အချက်လက်တွေကိုယူမသွားစေချင်ပါဘူ
း American ပြည်တော်စုမှာ TikTok သုံးဆွဲသူတန်း150ကျော်ရှိတာကြောင့်လဲ American ဆိုရဘက်ကစိုးရိမ်နေတာပါတရုတ်နိုင်ငံမှာတော့ American Social Media တွေဖြစ်တဲ့ Facebook Instagram သုံးဆွဲခွင့်ပိတ်ပင်ထားပြီးတရုတ် Social Media Weibo WeChat လိုတခြား Application တွေသာအသုံးပြုခွင့်ပေးထားတာပါ TikTok ကုမ္ပဏီကတော့ကလေးငယ်တွေအတွက်အနေဖြစ်စေတာမျိုးTikTok မှာမတင်ဖို့စောင့်ကြည့်နေသလိုအမေရိကန်သုံးဆွဲသူတွေရဲ့အချက်လက်တွေလုံခြုံစိတ်ချရအောင်စီမံထားတယ်လို့ဆိုရတယ်။ဒါပေမဲ့လည်းမတ်လ23ရက်နေ့မှာကျင်းပတဲ့အမေရိကန်လွှတ်တော်ကြားနာပွဲအတွင်းမှာတော့ TikTok CEO အမှုဆောင်အရာရှိချုပ်ကို TikTok အသုံးပြုသူတွေရဲ့အချက်လက်တွေရောင်းချဖို့အစီအစဉ်ရှိမရှိလွှတ်တော်အမတ်တဦးကမေးမြန်းရမှာတော့သူ့အနေနဲ့တိတိကျကျပြန်လည်ဖြေချသွားနိုင်တာမျိုးမရှိဘဲဒီကိစ္စနဲ့ပတ်သက်လို့နောက်မှအကြောင်းပြန်မှမယ်ဆိုပြီးတော့ပြန်ဖြေသွားပါတယ်ခင်ဗျာလူအသက်တွေမဆုံးရှုံးအောင် AI ဉာဏ်ရည်တုနည်းပညာနဲ့တထက်သမားအနေရေကိုကြိုတင်အသိပေးနိုင်မှာပါလား
Please shelter in place and await further instructions.
Google American Chase Omnilot Company ကနေလုံခြုံရေးကင်မရာကနေတဆင့်တနတ်သမားတွေကိုစောင့်ကြည့်ချက်ပေးတဲ့ဤပညာကိုဖန်တီးလိုက်ပါတယ်။တနတ်သမားရှိတယ်ဆိုတာကို AI ကသိသိချင်းမှာပဲစာသင်ခန်းတကားတွေအလိုလျောက်တော့ပေးလိုက်တာအချက်ပေးစနစ်မြည်တာနဲ့ရဲဌာနကလည်းတန်းအကြောင်းကြားနိုင်အောင်ပါ
။ So you think about situation on
a park lane မှာတော့ကတနတ်သမားဟာလေကားမှာရပ်ပြီးပြင်ဆင်နေတာကိုကင်မရာကနေတွေ့ရပါတယ်။stock market မှာလိုမျိုး Uvody နဲ့ car parking ရုံးအေကမ်းမာတွေမှာတနတ်သမားကိုလုံခြုံရေးကင်မရာထဲမှာတွေ့နေရမှာဆိုတော့စဉ်းစားကြည့်ရင်အဖြေကရှင်းပါတယ
် AI နီးပညာသုံးလုံခြုံရေးကင်မရာထဲမှာတနတ်သမားကိုတွေ့ပြီဆိုတာနဲ့ဘလို့တနတ်မျိုးစားကင်လဲဘယ်နေရာမှာရှိလဲဆိုတာရဲဌာနကိုအလိုအလျောက်သတင်းပို့သွားမှာပါ American တဝမ်းမှာလုံခြုံရေးကင်မရာတန်း80လောက်တပ်ဆင်ထားပြီးအဲ့ဒီထဲကတစ်ရာကင်နှုံးသာတည်တည်ချာချာစောင့်ကြည့်နိုင်တာပါ2022မေလရုံက Texas ပြည်နယ် Uvody မြို့ကမူလာရန်ကျောင်းကိုတနတ်သမားကဝင်ပစ်တာကြောင့်ဆ iam မနှစ်ဦးအပါအဝင်ကလေး19ဦးသေဆုံးခဲ့ပါတယ်အခုလိုပစ်ခတ်မှုတွေကိုကာဝယ်ဖို့ဆိုရင်ဤပညာကိုကြီးအားကိုးမဲ့အစားဆ iam မတွေကျောင်းသူကျောင်းသားတွေကိုပါဘလို့ခုခံကာဝယ်မလဲဆိုတာနဲ့ပတ်သက်ပြီးလေ့ကျင့်သင်တန်းပေးဖို့လိုမယ်လို့ကျွမ်းကျင်သူတွေကထောက်ပြပါတယ်
to make sure that we're investing in people
and we're not just saying that we'll check in to pay them so that we can pay them as a sound on we ma ngwe kong jee ja mya de tri base sne tet sin na re lou bi mi ba re go di chao ma blo long jong sait cha chaung pyo jin ni ja da ba mu ma man ne apyu mu re go tri tha mi bi cho tin ka kwe ta si bo tet san ya won nan ni go tin nan pay da re u sha pay ma lou bu so yin no tet na re sat phit ni ma ba
Florida Pinellas Parkland ga Majority Stoneman Douglas attendant chao ma tanat pikat mu phit bwa rong ga Harry Kaufman ha အထက်ကမ်းကျောင်းသူပါအဲ့ဒီပြကတ်မှုအတွင်းကျောင်းသားကျောင်းသူ18ဦးသေဆုံးပါတယ်သူဟာခုခါ Yale Tech သို့ကျောင်းသူပါဒီလိုတနက်ပြကတ်မှုတွေအဆုံးသတ်ဖို့ဆိုရင်ဤပညာနဲ့တင်မလုံလောက်ဘူးလို့ဆိုပါတယ်
I think a lot of times with these policies that are like increasing
ကျိုးတင်ကာကွယ်တားဆီးဖို့ထက်ပြည်ထနာကိုဘယ်လိုတုံ့ပြန်ရမလဲဆိုတဲ့ပုံမှာအာယုံဆိုင်လွန်အားကြီးနေပါလေပြည်ထနာရဲ့အရေးမြင့်ဖြစ်တဲ့လက်လက်ကိုင်ဆောင်ခွင့်မပြုတင့်သူတွေကိုဝယ်ယူလို့မရအောင်ဥပဒေနဲ့တားဆီးဖို့တိုက်တွန်းတာမျိုးကပိုပြီးတော့အရေးကြီးတယ်ထင်ပါလေ
American ပြည်အောင်စုမှာလက်လက်ကိုင်ဆောင်ခွင့်ထိန်းချုပ်ဖို့နဲ့ပတ်သက်ပြီးတော့လည်းအငင်းပွားနေကြတာပါတချို့ကတော့ American ဖွဲ့စည်းပုံအရလူတိုင်းလက်နဲ့ကင်ဆောင်ခွင့်ကိုကျင့်သုံးကြရသလိုတချို့ကတော့တနက်လက်နဲ့ကင်ဆောင်ခွင့်နဲ့ပတ်သက်ပြီးစီးစစ်တင်းကျပ်ဖို့လူလာကြပါတယ်အခုလိုငင်းကုန်ဆွေးနွေးနေကြတဲ့အချိန်မှာပဲဤပညာကိုပါသုံးပြီးတော့ပြစ်ခတ်မှုတွေကိုချုပ်တင်ဟန်တားနိုင်အောင်ကြိုးပမ်းလာကြတာပါခင်ဗျာ
ကို ောင်စီစဉ်တင်ဆက်တဲ့တုဒ္ဒဆောင်လေအမေရိကန်တခွင်အစီအစဉ်ကိုရှုစားနားဆင်ကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့သိပ္ပံနဲ့နည်းပညာခန္ဓာကိုတင်ဆက်ပေးကြပါတယ်ဒေါခင်မျိုးသက်ကဒီဘူမိနည်းပညာအင်ဂျင်နီယာဒေါက်တာချစ်ကိုကိုကိုဆက်သွယ်မေးမြန်းပြီးတော့တင်ဆက်ထားပါတယ်ရှင်
ဒီမြေချောင်းနေမှာဒီ cherry တိဆောက်တဲ့အခါမှာမြေချောင်းနေရဲ့အောက်ပိုင်းပေါ့နော်အောက်ပိုင်းဒေတာတွေမှာတွေ့ရမယ်ဒီဆိုးပစ်ကလေးတွေဘာတွေများရှိပါလဲ
တက်တူဆိုးပစ်တွေအရမ်းနေဦးတနေ့တနေ့မြေတိချောင်းနေကဘရော့ဆိုရေရေကြီးရေလမ်းမှုတွေဖြစ်တယ်အဲ့ဒီရေကြီးရေလမ်းမှုတွေအကျိုးဆက်ကကောင်းတဲ့အကျိုးဆက်ရှိတယ်။နှုံးမြေကြီးပို့ချရတာပေါ့နော်။သူကပုံမှန်ဒီနှစ်ဒီရာဒီကြလို့ရှိရင်ကျွန်တော်ကမိုးရဲဆိုရေတွေကြီးမယ်။အဲ့လိုရာဒီကိုမှီပြီးဖြစ်လာတဲ့ flat pattern ကြီးဆယ်တိဆောက်လိုက်တဲ့အခါကျပြတ်သွားတယ်။ဘာကြောင့်ပြတ်သွားလဲဆိုတော့ဆယ်ကရေလွတ်ချင်တဲ့အခါကျရင်လွတ်မယ်။ရေမလွတ်ချင်တဲ့အခါကျရင်မလွတ်ဘူး။ဒီရာဒီကြတဲ့အခါကျတော့ကျွန်တော်ရေအများကြီးသုံးတယ်။ဆိုတော့အဲ့လိုသုံးဖို့အတွက်ကိုမိုးရင်းဘက်တို့ဘာလို့မှရွာတဲ့မိုးတွေဒီရေတွေကိုကျွန်တော်ဘာလုပ်ထားမလဲ။ကျွန်တော်တူလောင်နားမယ်။တူလောင်နားရတဲ့အတွက်ကြောင့်မလို့ငကောရေလွှမ်းတဲ့နေရာလေးတွေကရေတိတ်မလွှမ်းတော့ဘူးအဲငကောကဒီမြေချောင်းတွေကတည်ဆောင်လာတဲ့ဒီမြေဩဇာတွေပေါ့နုံးတင်မြေနုတွေပေါ့အဲ့ဒါတွေကအထူးသဖြင့်မရတော့ဘူးဆိုလို့ရှိရင်ဒီမြေဝကျုံးမလို့နေရာမျိုးတွေမှာဒါမှမဟုတ်လို့ရှိရင်မြစ်တွေထဲမှာပေါ်တဲ့ဒီကျုံးမျိုးတွေဆိုသွားထိခိုက်နိုင်တယ်အဲဒါသွားထိခိုက်နိုင်အဲ့မှာစိုက်ပျိုးတဲ့စိုက်ပျိုးထွက်ပုံမျိုးသွားထိခိုက်နိုင်အဲ့တော့အထူးသဖြင့်ကျွန်တော်တို့ဒီအိန္ဒိယမှာရှိတဲ့ကင်းကမြစ်တို့ပေါ့နော်ကင်းကမြစ်တို့ဒီအကြီးပါနိုင်မြစ်တို့မြန်မာပြည်ကအေရဝတီမြို့ဝကျွန်းပေါ်ကြီးဆိုတာတကယ်တော့ကျွန်တော်ရဲ့စပကြီးကြီးလေသူအဲ့လိုဟာမျိုးတွေကိုသူအတိုင်းတာတစ်ခုတည်းသူထိရနိုင်တယ်နောက်တစ်ခုကဒီရေရဲ့ flow ပေါ့နည်းတဲ့ဘက်ကိုပြောင်းလဲသွားတယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်က10ထဲမှာကျွန်တော်ရေကိုစုဆောင်အောင်ကျွန်တော်3နာရီတစ်နှစ်လုံး3နာရီရေတွေဒီမိုးထဲမှာပြန်ပြီးတော့ဆေးကိုခံရမှာအဲ့တော့ရေစီးရကြောင်းလို့သွားစီတယ်ဒီခါလေးရလို့ရှင်ဘာဖြစ်လဲဆိုတော့မိုးရွာတဲ့ရေအချိန်မှာရေကအလုံးတော့မရဘူးလူလူကိုပေးတဲ့ခါတော့မှပဲရေမလုံလောက်မှုတွေဖြစ်တဲ့အတွက်ကြောင့်မလို့အဲ့လိုအနေထားမျိုးတွေမှာချောင်းနဲ့ကိုရေလွတ်ဖို့ဆိုတာဟာမဖြစ်နိုင်တော့ဘူးလို့ဒီ reduction လုပ်တဲ့အတွက်ကြောင့်မလို့မြို့ဝဘက်မှာရှိတဲ့ pH စနစ်တွေသွားပြီးတော့ပျက်စီးစေနိုင်တယ်နောက်တစ်ခုက natural water table ပေါ့ natural water table ကလည်းနေရှင်းသွားနိုင်တယ်ဘာဖြစ်လို့ဆိုတော့သူကငကွာရေရှိမဲ့နေရာမှာရေတွေမရှိတော့အဲ့တော့ရေသေးတွေတူးမယ်ဆိုပြီးချင်းလည်းကျွန်တော်နဲ့နဲ့တူးရမယ်စသဖြင့်ပေါ့နော်နောက်ပြီးတော့အဲ့ဒီကတူးတဲ့ရေကလည်းအောက်ဘက်မှာအလုံးလောက်ရချင်မှရမယ
်ရေမှာရောဒီအရေသွေးပြောင်းလာတဲ့အနေထားလေးနည်းနည်းပြောပြပေးပ
ါဆိုဟုတ်ကဲ့ပါဗျအဲ့ဒါရေမှာလည်းအရေသွေးပြောင်းနေသွားနိုင်တယ်ဆယ်ကရေလွတ်တဲ့ခါကျလို့ရှိရင်ဆယ်အောက်ပိုင်းကရေလွတ်တာဖြစ်တယ်ဖြစ်တဲ့အတွက်ကြောင့်မလို့ဆယ်အောက်ပိုင်းနဲ့အထက်ပိုင်းဆိုလို့ရှိရင်ဆယ်အောက်ပိုင်းမှာရှိရေကတెంပရေချာမတူဘူးပေါ့နော်ရေရဲ့အပူချိန်တဘာဝတွေမတူနိုင်ဘူးနောက်တစ်ခါဆယ်ကရေလွတ်တဲ့အချိန်မှာလည်းတချို့ဓာတ်ငွေတွေဖြစ်ပေါ်စေတဲ့ရေထဲမှာအထူးဖြင့်ကျွန်တော်မှတ်မိသလောက်နိုက်ထရိုဂျင်ဓာတ်ငွေတွေပါလို့ဖြစ်ပေါ်စေနိုင်တယ်ပေါ့နော်ရေရဲ့တဘာဝတွေအဲ့ဒီမှာပြောင်းလဲသွားနိုင်တယ်ဓာတ်ငွေပေါင်းမှုတွေပြောင်းလဲသွားနိုင်တယ်ဒီရေထဲမှာရှိတဲ့ဓာတ်တဘာဝတွေပါသွားထိခိုက်နိုင်တယ်ထိခိုက်နိုင်ရုံနဲ့မကသေးပဲနဲ့သူကရေကအဲ့လိုအချိန်နဲ့လွတ်လိုက်တဲ့အခါကျတော့ရေစစ်စစ်မှုတွေမတူတော့အဲ့ရေရဲ့တဘာဝထိခိုက်နိုင်တဲ့အနေထားတာဖြစ်လာတယ်နောက်အရေးကြီးတဲ့ဟာတစ်ခုကပါလဲဆိုတော့ဒီလွတ်လိုက်တဲ့ရေကဒီထဲမှာပါတဲ့အနေရအရင်တော့မများတော့နှုံးနေရမများတဲ့အခါကျတော့သူကဘေးတိုက်တိုက်စားမှုပြီးဖြစ်ပြီးတော့ bank erosion ပေါ့နော်ကန်းနေပြူတဲ့ကိစ္စမျိုးဖြစ်နေတယ်အဲပြီးတော့ကျွန်တော်ပထမပြောသွားတဲ့ရေနောက်ကြည့်မှုတွေဖြစ်နိုင်တယ်အဲတော့ဒီလိုဟာမျိုးကတကယ်လို့ဆယ်ကတစ်ခုတည်းမဟုတ်ဘူးထပ်ဆင့်ဆယ်ဒီတည်ရမယ်ဆိုလို့ရှိရင်သူ့အကျိုးဆက်ကလည်းပို့ပြီးတော့ကြီးမားနိုင်
ရေရဲ့ရေသွေးလည်းပြောင်းတယ်နောက်ပြီးတော့ရေစီးတဲ့ရေစီးချောင်းဒီမြေချောင်းဘက်မှာရေရဲ့သွာလာမှုပေါ့နော်အနေထားတွေပါအကုန်ပြောင်းတာ
ပြောင်းတယ်ဟုတ်ကဲ့
အဲ့ကမှာတခြားရိုက်ခတ်မှုဘာတွေပေါ်လာနိုင်မှာလဲ
ဆိုတော့ရေသွေးပြောင်းနေဆိုတဲ့အခါကျတော့ခုနကပြောသလိုပေါ့နော်ရေသွေးပြောင်းနေတဲ့အခါကျတော့ temperature ပြောင်းနေဆိုလို့ရှိရင်တချို့ငါးတွေက temperature ပြောင်းလို့ရှိရင်အသက်မရှင်နိုင်ဘူးရုပ်ခပိရာဖြစ်စီလည်းဖြစ်ဖြစ်ဇီဝပိရာဖြစ်စီလည်းဖြစ်ဖြစ်ဒီအပူချိန်ပြောင်းလဲမှုကြောင့်သူတို့ပျက်စီးဆုံးရှုံးရတာရှိတယ်။နောက်တစ်ခါသူတို့ခေယားစနစ်ကိုထိခိုက်တာရှိတယ်။ဆိုကြပါစို့ဥမာဆယ်ထက်ပဲမှာရေတွေကအတားအကြီးတော့ဆယ်ကျိုးမှာဆိုလို့ရေလွတ်ချလိုက်တယ်။ပုံမှန်အနေထားနဲ့မလွတ်တော့အများကြီးလွတ်ချတာ။မြန်မာပြည်မှာလည်းခဏခဏဖြစ်ပါတယ်။ဆယ်လွတ်မယ်ဆိုတာမပြောလို့ ောက်ချရလူတွေဒုက္ခရောက်တာတွေရှိတယ်အိမ်ဒီပါတွေအထိရေကြီးလာတာရေတက်လာတာအိမ်ဒီပါတိုက်စားသွားတာအိမ်ဒီပါမျောပါသွားတဲ့ကိစ္စတွေရှိတယ်ဆိုတော့သူတို့ငုံမမျောမှန်းတဲ့အနေအထားမျိုးထိနေအဲ့လိုပဲရေနေသရဝါတွေကလည်းဒီသူတို့ကပုံမှန် current မှာသူတို့ကနေတာမဟုတ်တော့ဘူးသရဝါတွေကသူ့အတူနေနေတယ်ပုံမှန်အပူချိန်မှာနေနေတယ်အဲ့လိုမဟုတ်တော့ဘူးအပူချိန်ကလည်းတက်လိုက်ကြလိုက်ရေစင်းလုံးတွေကလည်းတက်လိုက်ကြလိုက်ဒီကြားထဲမှာပါဝင်တာတွေကလည်းမတူအဲ့တော့နောက်တစ်ခါတန်းဝင်တွေကပါဝင်လာအဲ့ဒီဟာတွေရဲ့အကျိုးဆက်တွေကဒါတွေကကျွန်တော်တို့သူတေသနာပြုမှာပဲပို့သိကြမှာပေါ့နော်ဥပမာဆိုမြန်မာနိုင်ငံနဲ့ဆိုမြန်မာနိုင်ငံနဲ့ပတ်သက်တဲ့သူတေသနာပြုရမယ်သူတခြားနိုင်ငံမှာဖြစ်တယ်တို့နိုင်ငံမှာဖြစ်နိုင်လားဆိုတာကိုကြည့်ရမယ်ဖြစ်ချင်မှလည်းဖြစ်မယ်ဖြစ်ချင်လည်းဖြစ်မယ်ဥပမာတန်းဝင်တွေတိုးလာတယ်နောက်တစ်ခါရေထုထဲမှာ quality ပေါ့ water quality ကျဆင်းသွားတယ်ဆိုလို့ရှိရင်ကျွန်တော်တို့ရေကိုငဘလို့မတောက်သုံးနိုင်တော့ပဲနဲ့လာကျူချက်တောက်သုံးရမှာတို့ပြန်ပြီးတော့စစ်သုံးရမှာတို့ဆိုရအဲ့ဒါသူ့ရဲ့ဘေးတော်ဆူကျူကြီးဖြစ်လာတာ
အခုကပေါ့နော်ဆယ်ရဲ့အောက်ပိုင်းမှာတွေ့ရတဲ့ကောင်းကျိုးဆုပ်တဲ့ပေါ့နော
်အောက်ပိုင်းမှာကျွန်တော်တစ်ခုထပ်ပြီးတော့အဓိကကြားရတာတစ်ခုပြောလိုက်ခြင်းနဲ့အဲ့ဒီအောက်ပိုင်းမှာခုနကကျွန်တော်နှုံးနေကြတာလာနေသွားတယ်ဆိုတဲ့အကြောင်းပေါ့နော်ဘာလို့ဆိုတော့နှုတ်ဘုံတိုင်းရေစစ်မှုမရှိတော့အဲ့တော့ဘာဆုံးရှုံးလဲဆိုတော့အဲ့ဒီမြေဝါမှာသွားထိခိုက်တယ်မြေဝါကြီးရဲ့ဇေယျစနစ်ထိခိုက်တယ်လို့ကျွန်တော်တို့ဘူမိဗေဒမှာသင်ခဲ့ရတာရှိတယ်ဟိုဒီကျွန်တော် ARB မြို့ကကျုံမရတဖြည်းဖြည်းအောက်ဘက်ကိုတိဆောက်လာချေပယ်ဆိုတဲ့ပုဂ္ဂိုလ်ကသူ့ရဲ့မြန်မာပြည်ရဲ့ ARB မြို့ကကျွန်တော်မြို့ကကျုံမတိဆောက်မှုကနှစ်တရာမှာ 3.8 လား 4.8 ကီလိုမီတာလားမသိရှိတယ်ဆိုလိုတာကနှစ်တရာကြာသွားရင်ကျွန်တော်တို့မြန်မာပြည်ကမြေကြီးအမြတ်ဘလောက်ထွက်လဲဆို ARB မြို့ကကျုံမှာ4ကီလိုမီတာလောက်အမြတ်ထွက်တယ်နော်အဲ့ဒီနေရာကျွန်တော်ဘယ်သူနဲ့မှပြဿနာတက်ဆရာမရှိဘူးဘာလို့လဲဆိုတော့ကျွန်တော်ရေဘက်မှာဖြစ်တဲ့အတွက်ကျွန်တော်မြေကျဲလာတယ်ကျွန်တော်ဗမာပြည်မြေ area တိုးကြီးတိုးဘယ်ဘက်တိုးမလဲဆိုတော့မြဝကျုံးမှာတော့တိုးမှာဖြစ်တယ်အဲ့တော့မြဝကျုံးကိုတိဆောက်မှုပြီးကျွန်တော်တို့မြန်မာနိုင်ငံအတွက်ကတကယ်အရေးကြီးကိုရဲ့မော်နော်ကျွန်တော်တို့ရဲ့တားစီမြေဆက်အတွက်ကြီးမယ်ဆိုလို့ရှိရင်ဒီအရာမြဝကကျုံးမတိဆောက်မှုအရေးကြီးတယ်တကယ်လို့အဲ့ဒီနိုးမြေကသူကြတဲ့တော့မကြတော့ဘူးဆိုလို့ရှိရင်ကျွန်တော်တို့ကဘာဖြစ်လဲဆိုတော့ပင်လည်းစားငံရပြန်တက်လာမယ်စားငံရတက်လာမယ်ဆိုလို့ရှိရင်မြေတွေစားတတ်ပေါက်သွားတဲ့ခါကျရင်ကျွန်တော်တို့အဲ့မှာရှိတဲ့လေယာဉ်မြေတွေတခါဆုံးရှုံးပြအောင်ဆိုအဲ့ဒါလေအရေးကြီးပါတယ်ကျွန်တော်မြန်မာနိုင်ငံတို့ဆိုအေရီမြေလိုမျိုးအရန်ကြီးကြီးဘာလို့ဆိုတော့ကျွန်တော်တို့ကနှစ်တရာတိုင်းမှာခုနပြောတဲ့4ကီလိုမီတာကျော်ကျော်လောက်ကဟာလာကျွန်တော်တို့ကမြေကြီးက
ဒေါက်တာချစ်ကိုကိုရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံးပ
ါဒေါက်ခင်မျိုးသက်စီစဉ်တင်ဆက်ခဲ့တဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုယူဆနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲဒီညမှာထုတ်လင်းပေးခဲ့တဲ့အစီအစဉ်တွေကိုမနေ့ပြန်စနေမနက်ခင်းမှာလည်းတစ်လှည့်ပြန်ပြီးထုတ်လင်းပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်အခုကြံနေသေးတဲ့ချိန်မှာတော့တောက်ကြညရဲ့နောက်ဆုံးရသတင်းကျဉ်းချုပ်ကိုမက်ခင်ဖြူထွေးကပြောပြပေးပါမယ်ရှင်
အမေရိကန်သမ္မတဟောင်းတော်နဲ့ထရမ့်ကိုဆွဲချက်တင်ဖို့နယူးယောက်တရားရုံးဂျူရီအဖွဲ့ကကြာတာရင်းနေမှာဆုံးဖြတ်ခဲ့တာကြောင့်သူဟာအမေရိကန်ပြည်ထောင်စုမှာရာဆွေးမှုနဲ့ရင်ဆိုင်ရမယ့်ပထမဆုံးသမ္မတဟောင်းတစ်ယောက်ဖြစ်သွားပါတယ်။2006ခုနှစ်ကသူနဲ့ဖောက်ပြန်ခဲ့မှုတဲ့လေးဖြော်ပြီးအပြာဇက်လန်းတွေရိုက်တဲ့မင်းသမီးစတိုမီဒန်နီယယ်စ်ကို2016ခုနှစ်သမ္မတရွေးကောက်ပွဲမတိုင်ခင်လေးမှာပဲနှုတ်ပိတ်ခဒေါ်လာ300,000ကိုရှေ့နေကနေတဆင့်ပေးခဲ့တာနဲ့ပတ်သက်လို့နယူးယောက်မြို့မဟန်တန်ခရိုင်ရှေ့နေရုံကနှစ်တွေနဲ့ချီစုံစမ်းစစ်ဆေးခဲ့ပြီးတဲ့နောက်ဆွဲချက်တင်မယ်လို့ဂျူရီအဖွဲ့ကဆုံးဖြတ်ခဲ့တာဖြစ်ပါတယ်။ဖင်လန်နိုင်ငံကိုမြောက်အတလန်တိတ်ဆာကျုံနေတိုးမဟာမိတ်အဖွဲ့ဝင်အဖြစ်နဲ့တူရကီလွှတ်တော်မှာမနေ့ကြာတာရင်းနေ့နောက်ပိုင်းတော့ကအတည်ပြုလိုက်တာကြောင့်ဖင်လန်နိုင်ငံအနေနဲ့နိုင်ငံပေါင်း30ပါတဲ့အနောက်မဟာမိတ်နေတိုးအဖွဲ့ဝင်ဖြစ်ဖို့အတွက်တည်ကြသွားပါပြီ။နေတိုးမဟာမိတ်အဖွဲ့ဝင်ဖြစ်ဖို့အတွက်လက်ရှိအဖွဲ့ဝင်နိုင်ငံအားလုံးရဲ့သဘောတူညီချက်လိုပါတယ်။ဖင်လန်နိုင်ငံကိုလက်ခံဖို့ဟန်ဂရီလွှတ်တော်မှဒီသတင်းပေးအစောပိုင်းတုန်းကအတည်ပြုခဲ့ပြီးတဲ့နောက်နောက်ဆုံးအတည်ပြုဖို့အတွက်ကြံနေတဲ့တူရကီလွှတ်တော်မှမနေ့ကညပိုင်းတုန်းကအတည်ပြုလိုက်တာပါဖင်လန်ဟာရုရှားနဲ့မိုင်800ကျော်နယ်စပ်ချင်းထိစပ်နေတာကြောင့်နေတိုးအဖွဲ့ထဲမှာဖင်လန်ပါလာပြီးတာနဲ့ရုရှားနဲ့နေတိုးထိစပ်နေမြေကလည်းနှစ်ဆတူသွားမှာပါရှင်ဒီနှစ်2023-24ဘဏ္ဍာနှစ်အတွက်မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုနှုန်းဟာဆိုးဆိုးဝါးဝါဆုတ်ယုံနိုင်ပွဲရှိပြီးတော့ဒီနှစ်ဘဏ္ဍာနှစ်အစဧပြီလ1ရက်နေ့ကနေစက်တင်ဘာလအထိလာမယ့်6လအတွင်းပြည်တွင်းအထက်တွင်ထုတ်လုပ်မှုတန်ဖိုးGDP 300ခိုင်နှုန်းလောက်ပဲတိုးလာနိုင်တယ်လို့ကမ္ဘာ့ဘဏ်ကခန့်မှန်းပါတယ်မြန်မာနိုင်ငံမှာဆက်ရနာတင်ပြီးတော့နှစ်နှစ်ကြာလာတဲ့အထိပြည်တွင်းပြည်ပခန့်တွေဆက်လက်ဖြစ်ပေါ်နေသေးဖို့တိုင်းပြည်စီးပွားရေးဆက်ယုံနိုင်တဲ့အကြောင်းကိုခန့်မှန်းချတာပါ
Now, so yeah, the engine will go, make him put up your big air up your barish. Dina yet season told you, Muga Koya Nine Chipare, Sabine Saya Engineer Rigaro, Helene, PJ Eliptu Chiparish, Zabaga Sumoma, Dina season ago, Dawi Udin Sabig air up your barry, Viego Natora singer, Jesu, two bed in Shibari, Tora Shimianetua, Namapi to be the Alo Satana, Gojama, Pavia, Wigwalu, Lures and Ari Pizabazishin.
This program has come to you from the Voice of America, Washington.